Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဩဂုတ်လ6ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေထုတ်ပြန်ပေးနေပါတယ် VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်ဒီပေါင်းသားမှာ
ရှေ့လေပိုင်းတင်းမာမှုတွေနဲ့ပတ်သက်လို့ American သမ္မတဘိုင်ဒန်ဟာမြို့သားလူမျိုးရေးအကြံပေးဖွင့်နေစည်းဝေးခဲ့ပါတယ်ဂျပန်ကာဝေးဝင်ကြီးရဲ့ရှစ်တောင်အရှာခီးစဉ်အစမှာတော့ကမ္ဘောဒီးယားနိုင်ငံကိုရောက်ပြီးတော့ကမ္ဘောဒီးယားကာဝေးဝင်ကြီးနဲ့တွေ့ဆုံပါလေ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်တပ်ကဂျာပြအစိုးရတရားဖွင့်လိုက်တဲ့ပုံမှာအမေရိကန်ပြည်တော်စုကကြိုဆိုပါတယ်
။အဲ့ဒီလိုထိတ်တန့်ရောက်သတင်းတွေပြင်မြန်မာနိုင်ငံမှာအွန်လိုင်းအသုံးပြုမှုနဲ့အဖန်ခံမှုထိုင်းဘန်တွေရဲ့စီးစစ်မှုအခြေအနေသတင်းဆောင်ပါတွေကိုလည်းကြားဖို့ရှိပါတယ်။နိုင်ငံတကာသတင်းဆောင်ပါတွေထဲမှာတော့အမေရိကန်တပ်ပြတ်ရွေးကောက်ပွဲနဲ့လူမှုမီဒီယာအသုံးပြုမှုယူကရိန်းကကိုဝင်အငှားဆောင်ကြတဲ့အချိန်ဤရုရှားပြောတဲ့သတင်းနဲ့ဂျပန်မှာရောက်မဲ့ဒက်ဇွန်အကြောင်းတွေကိုလည်းတင်ပြပါမယ်။အပတ်စဉ်အစည်းအဝေးမှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားမှာပါ။အခုတော့ထိတ်တန့်အောင်သတင်းတွေကိုနားလည်ဝတင်ပြပါအောင်မယ
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအရှေ့အလယ်ပိုင်းဒေသတင်းမမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့နဲ့ရောဂျော်ဒန်ဘီယင်အဗ်ဒူလာနဲ့ပါတင်လာနေကဆွေးနွေးခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟူကလည်းအီရန်နဲ့သူ့ရဲ့လက်ဝဲခံအဖွဲ့တွေကအစ္စရေးကိုတံပြန်တိုက်ခိုက်မှုတွေလှုပ်လာခဲ့ရင်စတို့လက်တုံပြန်သွားမယ်လို့သတိပေးပြောဆိုနေတာပါ။အီရန်နိုင်ငံခြားရေးဌာနပြောခွင့်ရကဒေသရင်းတင်းမာမှုတွေတိုးလာအောင်လုပ်မှာမဟုတ်ဘူးလို့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဟာမတ်စ်နိုင်ငံရေးကောင်းဆောင်အစ္စမေလ်ဟာနီယာကိုတီဟီရန်မြို့မှာပြေးခဲ့တဲ့တပတ်ကတပ်ဖြတ်ခဲ့တဲ့လုပ်ရက်အတွက်အစ္စရေးကိုအပြစ်ပေးနိုင်ခွင့်တော့သူတို့မှရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။ဟာမတ်စ်ကောင်းဆောင်ဟာနီယာကိုတပ်ဖြတ်မှုအတွက်အစ္စရေးကိုအီရန်တို့ကပြစ်တင်ပြောဆိုနေတာပါ။လက်ဗနွန်နိုင်ငံဘေးရုတ်မြို့ထဲကိုအစ္စရေးတို့လေကြောင်းတိုက်ခိုက်မှုကြောင့်အီရန်တို့ကြောတောင်နောက်ခံပြူထားတဲ့ဟစ်ဘိုလာတပ်မတော်တေဆုံခွေရပြည်နိုင်ပိုင်းအကြမှာပဲဟာမတ်စ်ကောင်းဆောင်ဟာနီယာကိုအစ္စရေးတို့ကလှုပ်ချန်တပ်ဖြတ်ခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံတော်လုံခြုံရေးကောင်စီအတွင်းရေးမှူးဆာဂေးရှိုဂူဟာနှစ်နိုင်ငံဆက်ဆံရေးနဲ့နိုင်ငံတကာရေးရာတွေကိုဆွေးနွေးဖို့အတွက်အီရန်နိုင်ငံမြို့တော်တီဟီရန်ကိုတနင်္လာနေ့မှာရောက်ရှိလာတယ်လို့အီရန်အစိုးရပိုင် IRNA သတင်းကကြေညာပါတယ်။အီရန်အစ္စလာမစ်ဒေါ်လာရဲ့အဆောင်သတ် IRGC ရဲ့စီအူစီချုပ်လည်းဖြစ်နိုင်ငံတော်လုံခြုံရေးကောင်စီအတွင်းရေးမှူးလည်းဖြစ်တဲ့ရေးသက်ပေါ်ချုပ်အလီအခ်ဘာအမာဒီယန်နဲ့လည်းဆာဂေးရှိုဂူတို့တွေ့ဆုံကြတာကိုအီရန်အစိုးရသတင်းအေဂျင်စီနောက်တစ်ခုဖြစ်တဲ့ Now News ကထုတ်လွှင့်ပြသခဲ့ပါတယ်။ရုရှားအစိုးရပိုင်းတက်စ်နဲ့ RIA University သတင်းအေဂျင်စီတို့ကလည်းဆာဂေးရှိုဂူဟာအီရန်သမ္မတမာဆူဒ်ရာဇာရှီယန်နဲ့ရောအီရန်စီအူစီချုပ်မိုဟာမက်ဘိုင်ဟာရီနဲ့ပါတွေ့ဆုံမှုရှိတယ်လို့ပြောပါတယ်။အီရန်နိုင်ငံရဲ့မဟာမိတ်စစ်ဖက်ထိတ်တန့်ပုဂ္ဂိုလ်တယောက်ကိုအစ္စရေးတို့တပ်ဖြတ်ခဲ့တာကြောင့်အီရန်ဘက်ကလက်တုံပြန်မယ်လို့ပြောဆိုနေချိန်မှာအဲ့ဒီလိုအပြန်အလှန်လက်တုံကြမယ်ဆိုရင်ဒေတာရင်းစစ်ပွဲတွေကိုစစ်တရင်စစ်ပွဲတွေကြေပြန့်လာနိုင်တဲ့အတွက်ဒါကိုဟန်တာနိုင်ရင်အမေရိကန်နဲ့မဟာမိတ်တွေဆွေးနွေးနေကြချိန်မှာပဲရုရှားနိုင်ငံတော်လုံခြုံရေးကောင်စီအတွင်းရေးမှူးဆာဂေးရှိုဂူရဲ့ခီးစဉ်ပေါ်ပေါက်လာတာဖြစ်ပါတယ်။အမေရိကန်တို့သမ္မတကမလာဟဲရစ်ကသူနဲ့အတူရွေးကောက်ပွဲဝင်ရောက်ရှင်းပြမဲ့သူ့သမ္မတအလောင်းတွေကိုရွေးချယ်နေတာမှာပင်ဆယ်ဗေးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျော့ချ်ဆပီရိုနဲ့မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဘော့စတိုနှစ်ဦးသာကြံတယ်လို့သတင်းရင်းမြစ်သုံးခုကိုကိုးကားပြီးတော့ရိုက်တာသတင်းမှရေးပါတယ်။သူ့သမ္မတအလောင်းနှစ်မိကတော့ဖီလာဒယ်ဖီးယားပြည်နယ်ကတင်ဘော့စ်တက္ကသိုလ်မဲဆွယ်ပွဲမတိုင်ခင်ဩဂုတ်လ6ရက်နေ့မှာကျင်းပမယ်လို့လည်းခန့်မှန်းရပါတယ်။ဘသူကိုရွေးချယ်လိုက်တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရဘူးလို့လည်းသတင်းရင်းမြစ်တွေကပြောပါတယ်။နိုဝင်ဘာ5ရက်သမ္မတရွေးကောက်ပွဲအောင်နိုင်ရေးအတွက်အရေးပါလာတဲ့ပြည်နယ်တွေမှာ5ရက်တာကာလအတွင်းမြို့ခုနှစ်မြို့ကိုမဲဆွယ်စည်းရုံးဖို့လည်းပြင်ဆင်ထားပါတယ်။ Republican သမ္မတလောင်းဒိုနယ်ထရမ့်နဲ့သူ့သမ္မတလောင်းအထက်လွှတ်တော်အမ JD Vance တို့ကိုအနိုင်ရရေး Miss Harris နဲ့အတူဝင်ရောက်ရှင်းပြိုင်မဲ့သူရဲ့အခမ်းအနားကအလွန်အရေးကြီးပါတယ်။အသက်50နှစ်အရွယ်ဆက်ပရိုဟာပင်ဆယ်ဗေးနီးယားပြည်နယ်မှာလူထုထောက်ခံမှုအတော်ရထားသူပါ။ပြည်နယ်ရှိနေချုပ်ဟောင်းဖြစ်သူဆက်ပရိုကိုရွေးချယ်လိုက်မယ်ဆိုတော့ပထမဆုံးဂျူးလူမျိုးသူ့သမ္မတလောင်းဖြစ်လာမှာဖြစ်ပြီးလူမဲနဲ့အာရှသွေးနှောတဲ့ Miss Harris အတွက်သမိုင်းဝင်ထင်ရှားတဲ့ဖြစ်ရလဲဖြစ်လာမှာပါ။အသက်60အရွယ် Walsh ကတော့ပြည်ရင်းလုံခြုံရေးအဆောင်တဝန်ဟောင်းတဦးလည်းဖြစ်သလိုကျောင်းဆရာဟောင်းတဦးလည်းဖြစ်ပါတယ်။
ယူရီမြမာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဒါမှမဟုတ် Tycoon 6 Joule Channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လည်ပေးနေပါတယ်ခင
်ဗျ။ View မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အရှေ့တောင်အာရှခီးစဉ်စတင်လိုက်တဲ့ဂျပန်ကာကွယ်ရေးဝန်ကြီးမီနိုရိုဂီဟာရာဟာတနင်္လာနေ့မှာပဲကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးတီစီဟာနဲ့ကမ္ဘောဒီးယားနိုင်ငံမှာတွေ့ဆုံခဲ့ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်မနက်နဲ့လွတ်တော်ဥက္ကဋ္ဌဖြစ်တဲ့ဝန်ကြီးချုပ်ဟောင်းဟွန်ဆန်နှုတ်နဲ့လည်းဂျပန်ကာကွယ်ရေးဝန်ကြီးတွေ့ဆုံခဲ့တယ်လို့ကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဘောချုပ်ချမ်ဟမ်ဆူချတ်ကသူ့ရဲ့ Facebook လူမှုကွန်ရက်မှာရေးပါတယ်။တဘာဝဘေးအန္တရာယ်ဆိုင်ရာကယ်ဆယ်ရေးလုပ်ငန်းစဉ်တွေအတွက်နိုင်ငံကပူးတွဲစီရေးလေ့ကျင့်မှုနဲ့စစ်တမ်းမှုတွေအပြန်အလှန်ထားရှိရေးကိစ္စရပ်တွေကိုလည်းဆွေးနွေးကြကြတယ်လို့ကာကွယ်ရေးဝန်ကြီးဌာနကတီးခြားထုတ်ပြန်ချက်မှာပြောထားပါတယ်။ဂျပန်နိုင်ငံဟာမကြသေးမီနှစ်တွေအတွင်းကမ္ဘောဒီးယား၊ဗီယက်နမ်နိုင်ငံတို့နဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ခဲ့ပြီးတော့ရှေ့ဆက်ပုံမနဲ့ဆိုင်စွာဆောင်ရွက်သွားနိုင်ဖို့မျှော်လင့်ထားကြောင်းဂျပန်ကာကွယ်ရေးဝန်ကြီးကီဟာရာကခီးစင်မစတင်ခါမှာပဲသတင်းထောက်တွေကိုပြောဆိုခဲ့တာပါ။ဂျပန်နိုင်ငံဟာကမ္ဘောဒီးယားနဲ့နှွေးထွေးတဲ့ဆက်ဆံရေးတွေတိစောက်ထားခဲ့ပေမဲ့လို့တရုတ်နဲ့ရှင်းလိုက်မယ်ဆိုရင်တော့သူ့ရဲ့ဩဇာလွှမ်းမိုးမှုကမပြောပါလောက်ပါဘူး။အရှေ့တောင်အာရှနိုင်ငံအများအပြားလိုပဲတရုတ်ရဲ့ရန်လိုတဲ့ရေချောင်းသွာလာလှုပ်ရှားမှုတွေကြောင့်ဂျပန်နိုင်ငံကဘဝင်မကျဖြစ်နေတယ်လို့တရုတ်နိုင်ငံရဲ့တဏမာရေးနဲ့စီးပွားရေးချက်ထွေမှုတွေကိုတံပြန်နိုင်ဖို့အခုလိုကြိုးပမ်းနေတာလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကြားဖြတ်အစိုးရတရက်ဖွဲ့စည်းမဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။ဆန္ဒပြသူတွေအပေါ်အကြမ်းဖက်နေနေမှုကြောင့်ဝန်ကြီးချုပ်နှုတ်ထွက်ပြီးပြပကိုတင်းရှောင်တော့ခဲ့ပြီးတဲ့နောက်မှာပဲဘင်္ဂလားဒေ့ရှ်မှာကြားဖြတ်အစိုးရဖွဲ့စည်းမယ်လို့စစ်တပ်ကကြေညာလိုက်တာပါ။ကြပ်ဖြတ်အစိုးရဖွဲ့စည်းတဲ့နေရာမှာအလုံးပါဝင်ပြီးတော့ဒီမိုကရေစီနှိကျဆောင်ရွက်ဖို့အမေရိကန်နိုင်ငံကတိုက်တွန်းပါတယ်။အစိုးရအလုတ်ကိုင်းနေရာအတွက်ခွဲနှံစနစ်ကိုမကျေနပ်ကြတဲ့အကြောင်းသူအကြောင်းသားတွေကပြီးခဲ့တဲ့လမှာစတင်ဆန္ဒပြရာကနောက်ပိုင်းမှာဝန်ကြီးချုပ်ဟာစီနာရာထူးကနှုတ်ထွက်ဖို့တောင်းဆိုတဲ့အထိဦးတည်ခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ရာထူးကို15နှစ်တာရယူထားခဲ့တဲ့မစ်ဟာစီနာဟာဇန်နဝါရီလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာပဲစတုတ္ထသက်တမ်းကိုလည်းအနိုင်ရထားသူဖြစ်ပါတယ်။အစိုးရရဲ့အကြံဖက်နေနေမှုတွေကြောင့်နိုင်ငံတော်ကဆန္ဒပြသူတရားနည်းပါတည်ဆုံခဲ့ရပြီးနောက်တနေ့မှာပဲအစိုးရရဲ့ညမထွက်ရအမိန့်ကိုအာခံပြီးတော့ဝန်ကြီးချုပ်နှုတ်ထွက်သွားအောင်ဖိအားပေးတဲ့အနေနဲ့ဩဂုတ်လ5ရက်နေ့မှာမြို့တော်ဒါကာကိုဝိုင်းဝန်းချီတက်ကြဖို့ကျောင်းသူကျောင်းသားတွေကတိုက်တွန်းခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကမတည်မငြိမ်အခြေအနေတွေကြောင့်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကလည်းကက်ဘိနက်ဝန်ကြီးတွေနဲ့လုံခြုံရေးဆိုင်ရာအစည်းအဝေးတရက်ကိုဩဂုတ်လ5ရက်နေ့မှာပဲခေါ်ယူကျင်းပခဲ့ပါတယ်။တနင်္လာနေ့ကကစားကြတဲ့အိုလံပစ်အမျိုးသားဘောလုံးပြိုင်ပွဲမှာစပိန်အသင်းကမော်ရိုကိုအသင်းကိုငကိုတကိုးနဲ့အနိုင်ရပြီးတော့ဖိုင်နယ်ကိုတက်သွားပါတယ်။အခြားဆီမီဖိုင်နယ်မှာတော့ပြင်သစ်ကအီဂျစ်ကို3ဂိုးတကိုးနဲ့အနိုင်ရရှိသွားတဲ့အတွက်စပိန်နဲ့ပြင်သစ်တို့ကဩဂုတ်လ9ရက်နေ့မှာရွှေတိစိတ်ဘိုလူကြားရမှာပါ။ဗောလီဘောပြိုင်ပွဲမှာတော့အမေရိကန်အသင်းကဘရာဇီးလ်အသင်းကို3ပွဲ2ပွဲ၊ပြင်သစ်ကဂျာမနီကို3ပွဲ2ပွဲအီတလီကဂျပန်ကို3ပွဲ2ပွဲပိုလန်ကစလိုဗီးနီးယားကို3ပွဲ2ပွဲနဲ့အနိုင်ရရှိသွားပြီးတော့ဆီမီဖိုင်နယ်ကိုတက်သွားကြပါတယ်။အမျိုးသားဆီမီဖိုင်နယ်မှာပိုလန်နဲ့အမေရိကန်ပြင်သစ်နဲ့အီတလီတို့ကဩဂုတ်လ9ရက်နေ့မှာကစားကြမှာပါ။အိုလံပစ်အားကစားပြိုင်ပွဲပွဲစဉ်တွေမှာတော့အမေရိကန်ပြည်ထောင်စုကရွှေ19ငွေ29ကျေး28စုစုပေါင်းစုတစိုက်86ခုနဲ့ထိပ်ဆုံးမှရှိနေပါတယ်။တရုတ်နိုင်ငံကတော့ရွှေ27ငွေ19ကျေး14စုစုပေါင်းစုတစိုက်52စုနဲ့ဒုတိယလိုက်နေပါတယ်။ပြင်သစ်ပရိုတင်းဩစတြေးလျတောင်ကိုရီးယားဂျပန်တို့ကသူတို့နောက်မှာအတိအကျစုတစိုက်အများဆုံးနဲ့အိုလံပစ်မှာဦးဆောင်နေကြပါတယ်။
နောက်ဆုံးသတင်းတွေကိုနန်းလောင်ချင်ညာပေးကြပါအခုမြန်မာဆိုင်ရာသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလူသုံးများတဲ့ဖုန်းနဲ့အင်တာနက်သုံးဆွဲဓာတ်တွေကိုကန့်သတ်ဖြတ်တောက်စင်ဆာလုပ်ထောင်လန်းဓာတ်တွေပိုလုပ်လာတယ်လို့ပြည်တွင်းမှာသုံးဆွဲသူတွေကပြောကြပါတယ်အွန်လိုင်းပေါ်ကနေစစ်တပ်ကိုစန့်ကျင်ဝေဖန်မှုနဲ့ဖမ်းဆီးခံမှုကလည်း2024မေလကနေသုံးလအတွင်းအယောက်80နီးပါးရှိခဲ့တယ်လို့စစ်တမ်းတွေကဖော်ပြထားကြပါတယ်ဒီသတင်းရန်ကုန်ကပေးပို့လာတာကိုမတ်သိန်ကြီးထိုက်ကပြောပြမှာပါ
အနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံတဝန်းတိုင်းနယ်ပြည်နယ်တချို့မှာအင်တာနက်လိုင်းတွေကိုလုံးဝပိတ်ထားတာရှိသလိုအင်တာနက်မြန်နှုန်လျှော့ချတာတွေလည်းရှိခဲ့ပါတယ် လူသုံးများတဲ့ဖုန်းနဲ့အင်တာနက်သုံးစွဲမှုတွေကိုကန့်သက်တာဖြတ်တောက်တာအွန်လိုင်းစင်စာလုပ်တာတွေဟာပိုလုလာသလိုအခုရက်ပိုင်းအွန်လိုင်းကိုကန့်သက်ထင်းချုပ်တာတွေကိုလုလာတာမို့လူမှုကွန်ရက်မီဒီယာအပါအဝင်သတင်းဝက်ဘ်ဆိုက်တွေကိုသုံးစွဲဖတ်ရှု권ပိုခက်ခဲလာတယ်လို့ပြည်ရင်း Fiber Internet လုပ်ငန်းတစ်ခုမှလုတ်ကင်နေသူတူကပြောပါတယ်
ကျွန်တော်ပြောပြမယ်မှာဟိုပါလေ Facebook Messenger သတင်း website သတင်း website ကိုဟိုပါလာမှာ BBC BBC လို့တခု writer အဲအဲဟိုပါအဲ့အဲ့ဒါလေးကိုကျွန်တော်တခုပြောမယ်မှာကျွန်တော်တို့လေဒီတချို့ website အမအဲ့ money တွေညာဖြစ်တာဟုတ်တယ်မလားမှာဟုတ်တယ်မှာအဲ့ဒါကြဘယ်လိုလဲဆိုတော့ကျွန်တော်ပြောပြမယ်မှာကျွန်တော်တို့ဒီအဲ့ money money လောက်ပါဗျာဒီ money လောက်ပါကျွန်တော်တို့ဒီကအဲ့ Cloudflare server ကို base လုပ်ထားတဲ့ software ညီ website ဒီတော်တော်များများကျွန်တော်တို့ဒီမြန်မာ government ဘက်ကနေပြီး ban လိုက်တယ်များဒီကမှာအကုန်လုံးမရတော့ဘူးအဲ့ဒါဒီမှာတုံးမယ်ဆိုရင် VPN ကြော်ပြီးတုံးမှရမယ်မှာဒီလိုဖြစ်သွားတာဟုတ် website တုံးလို့မရအောင်နောက်ပြီးတော့မှာ Facebook Messenger တုံးလို့မရအောင်ဆိုတာဒါကြောင့် VPN issue ဖြစ်လာကြမှာဟုတ်အပြင်မှာမယုံဆိုရင်မှာ YouTube တခုခုတက်တော့ပဲဖြစ်ဖြစ်တခုခုမှာသွားသုံးကြည့်လဲမှာအဲ့ဒါဆိုရင်ခင်ကြည့
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာ Facebook လူမှုကွန်ရက်အပါအဝင် Internet သုံးစွဲမှုတွေကိုအာဏာပိုင်တွေကန့်သက်ထိန်းချုပ်ခဲ့ပါတယ်ပြည်ရင်သုံးစွဲသူတွေဟာဒီလိုကန့်သက်ထိန်းချုပ်ထားတာကိုကြော်လွှားဖို့ VPN ကိုတဆင့်ခံသုံးစွဲနေခဲ့ရတာပါဒီနောက်ပိုင်းဒါကိုပါစစ်ကောင်စီကကန့်သက်ပိတ်ပင်မှုတွေလှုပ်ဆောင်လာခဲ့ပါတယ်စစ်တပ်အနာသိမ်းပြီးချိန်ကနေ2024ဇူလိုင်လအတွင်းထိမြန်မာနိုင်ငံတွင်းမြို့နယ်ပေါင်း90ကျော်မှာဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားနေတဲ့အသံအဖွဲ့ကမကြာသေးခင်ကထုတ်ပြန်တဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒီအထက်မှာရခိုင်တပ်တော် AA နဲ့တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်းမြို့နယ်အလုံးနီးပါးပါဝင်ပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတဲ့စကိုင်းတိုင်းလက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့ချင်းကချင်းလာရှိုးတို့တွေလည်းပါဝင်ပါတယ်။ဒီနေရာတွေမှာအင်တာနက်အပြင်ဆက်သွယ်ရေးဖုန်းလိုင်းတွေပါဖြတ်တောက်ခံထားရပါတယ်။ဒီလိုအင်တာနက်တွေဖုန်းလိုင်းတွေဖြတ်တောက်ထားတာကအစိုးရဆုံးဖြတ်တောက်မှုဖြစ်သလိုဖြတ်တောက်မှုနောက်ဆက်တွဲစူးကျူးတွေကိုပြည်သူတွေအစိုးရဆုံးခန်းဆားနေရတယ်လို့မြန်မာအင်တာနက် project မှဥဟန်က VOA ကိုပြောပါတယ်
။ဟောအခုလိုမျိုးဒီတိုက်ပွဲပြင်းထန်တဲ့အခြေအနေမျိုးတို့ပေါ့နော်။နောက်ဒီနိုင်ငံရေးရအပြောင်းလဲရှိတဲ့အခြေအနေမှာတို့ကအင်တာနက်ကိုဟိုထိန်းချုပ်တာကန့်သက်တဲ့ဟာကတောက်လျှောက်ကိုတော့လုံနေတာပေါ့နော်နိုင်ငံလုံးအတိုင်းအတာနဲ့ကြည့်လို့ရှိရင်ဟိုနေ့စဉ်ရက်ဆက်အဒီရှင်းတွေဖြစ်နေတယ်တို့ကျွန်တော်တို့ဟိုပြောနိုင်တယ်ပေါ့နော်ဒီ Facebook ပေါ်မှာတုံးလို့ပေါ့နော် Facebook ပေါ်မှာဟိုဒီတွေ့လွတ်လပ်စွာထုတ်ပေါ်ပြောဆိုကိုကျင့်တုံးလို့တုံးလို့လူတွေကိုလည်းကျွန်တော်ဖန်ဆီးတဲ့ကိစ္စမျိုးတွေပေါ့နော်ဖန်တဲ့ကိစ္စမျိုးတွေနောက်တစ်ခါဒီတောက်ဆင်းလို့တဲ့ကိစ္စမျိုးတွေအလုံးကကျွန်တော်ဒီတောက်လျှောက်ကျွန်တော်တို့ကရှိနေတယ်၃လအတွင်းအခြေအနေမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကလူ80နီးပါးလောက်ကဒီဟိုဒီ social media ပေါ်မှာပြောတဲ့အတွက်ပေါ့နော်ဒါထုတ်ဒီထိမ့်သိမ်းခံရတယ်ဆိုတဲ့ဟာပေါ့နော်ဒါကကျွန်တော်ဒီမေဇွန်ဇူလိုင်ဒီ၃လအတွင်းမှာပေါ့နော်ဆိုတော့အဲ့ဒီအခြေအတွက်ရှိနေတယ်ပေါ့နော်ဒီအခြေအတွက်ကကျွန်တော်အမြဲတမ်းတော့ကြားသွားတာမရှိဘူး
တိုက်ပွဲဖြစ်သွားတဲ့နေရာတွေမှာအင်တာနက်ကိုအကြီးကဖြတ်တောက်လို့ရှိပြီးသတင်းအချက်အလက်စီးဆင်းမှုတွေကိုဖုံးကွယ်ချင်တာကြောင့်စစ်ကောင်စီအနေနဲ့ရည်ရွယ်ချက်ရှိရှိဖိနှိပ်မှုတွေလုပ်တာသာဖြစ်တယ်လို့သူကပြောပါတယ်။အွန်လိုင်းပေါ်ကနေစစ်တပ်ကိုစက်ကျင်ဝေဖန်မှုနဲ့ဖမ်းဆီးခံရမှုကလည်း2024မေလကနေ3လအတွင်းအယောက်80နီးပါးရှိခဲ့တယ်လို့မြန်မာအင်တာနက် project မှာဥဟန်ကပြောပါတယ်။
နေ့စဉ်အတက်ရွယ်မရွေးလူတန်းစားမရွေးရနေ့စဉ်ဘဝလှုပ်ရှားမှုတွေအကုန်လုံးပေါ်မှာကျွန်တော်အဲ့ရဲ့ထိခိုက်ပြီးတော့အဲ့ဒါဘာလို့ဝါဖြစ်လာလဲဆိုရင်တော့လူခုကြီးတဲ့ရလုံးမှာကျွန်တော်လာထိခိုက်တယ်ဘောတော့သူ့ရဲ့ရှင်တန်ကိစ္စကြီးမှာလည်းဒါအကျုံးဝင်နေပညာရေးမှာလည်းအကျုံးဝင်နေဒီစီးပွားရေးမှာလည်းအကျုံးဝင်အရာအားလုံးမှာကျွန်တော်ဒီကအကျုံးဝင်နေဟိုလာပြီးတော့ထိခိုက်မှုတွေကျွန်တော်ဖြစ်နေတာအနည်းချုပ်ပြောလို့ရှိရင်တော့ကျွန်တော်တို့ဟာဒီတစ်ခုကိုပိတ်ပင်လိုက်တာဖြစ်တဲ့အတွက်ကျွန်တော်တို့မူလအခြေခံရပိုင်ခွင့်ဖြစ်ထားတယ်လူအခြေခံရပိုင်ခွင့်လူခွင့်အချက်အကုန်လုံးကိုသွားပြီးတော့ထိခိုက်နေတာမျိုးလေကျွန်တော်အကုန်ဖြစ်ရတယ်ကွယ်ကျွန်တော်တို့အတွက်ဒီအခြေအနေကအဆိုးဝါးဆုံးအခြေအနေတစ်ခုကိုဟိုဖျက်တမ်းပြီးတော့အဆိုးဝါးဆုံးအခြေအနေတစ်ခုကိုကျွန်တော်တို့ဟိုကြုံတွေ့နေရတာပဲလို့ကျွန်တော်မှတ်ချက်ပေးချင်ပါတယ
်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့မှာသတင်းမီဒီယာတွေကိုဖိနှိပ်မှုလည်းပါဝင်တယ်လို့သူကပြောပါတယ်စစ်တပ်ကအနာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာတွေကိုဖိနှိပ်မှုသတင်းသမားတွေကိုဖမ်းဆီးထောင်ချတာတွေလုပ်ခဲ့ပြီးလက်ရှိမှာသတင်းမီဒီယာသမားအယောက်90ထက်မနည်းဖမ်းဆီးထိန်းသိမ်းခံထားရပါတယ် American ချင်းဆိုင် Freedom House အဖွဲ့ရဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလ၄ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာကမ္ဘာနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာအင်တာနက်လွတ်လပ်ခွင့်ဖိနှိပ်ချိုးဖောက်မှုအဆိုးဆုံးခံနေရပြီးတရုတ်ပြည်ရင်ဒုတိယအဆိုးဆုံးနိုင်ငံဖြစ်တယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံပါဝင်ကမ္ဘာတဝှမ်းအင်တာနက်လွတ်လပ်ခွင့်ဟာဆက်နက်နဲ့ဆက်တိုက်ကျဆင်းနေတဲ့အကြောင်းအမေရိကန်ခြေဆိုင် Freedom House အဖွဲ့ကြီးကဖော်ပြထားပါတယ် Freedom House ရဲ့အမှတ်ပေးသတ်မှတ်ချက်အရမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာနောက်ထပ်၅မှတ်ထိုးကျသွားပြီးပြီးခဲ့တဲ့နှစ်နှစ်အတွင်း၁၉မှတ်ကျဆင်းသွားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း website 1200ကျော်ပိတ်ပင်ခံရသလိုလူမှုကွန်ရက်တွေအသုံးပြုခွင့်ပိတ်ပင်တာအင်တာနက်ဖြတ်တောက်တာတွေလုပ်ဆောင်ခဲ့တဲ့အကြောင်းအစီရင်ခံစာကရေးသားထားပါတယ
်။ဆက်လက်ပြီးထိုင်းဘန်ရီအကြောင်းတင်ပြကြပါမယ်။စစ်ကောင်စီအတွက်လက်နက်ဝယ်ယူရမှာထိုင်းဘန်ရီပါဝင်ခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွေရေးထုကိုယ်စားလှယ် Mr. Tom Andrew အစီရင်ခံစာထွက်ပေါ်လာပြီးတဲ့နောက်ထိုင်းဘန်ရီကပို့ပြီးစစ်ဆင်လာပါတယ်။ဒီအတွက်ဝေးဝင်းထွက်များတဲ့ဘဏ်အကောင့်တွေကိုစစ်ဆေးပြီးဆက်ပြီးအသုံးပြုခွင့်မပေးဘဲပိတ်ပင်တာတွေလည်းရှိလာပါတယ်။ဒီသတင်းကို VOE သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်
။စစ်ကောင်စီအတွက်လက်နက်ဝယ်ယူရမှာထိုင်းဘဏ်တွေပါဝင်နေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ် Mr. Tom Andrew ရဲ့အစီရင်ခံစာခတ်ပေါ်လာပြီးမှထိုင်းဘဏ်တွေကိုကူညီမဲ့အလုပ်အဖွဲ့အစည်းအဝေးကိုထိုင်းအစိုးရကလှုပ်ဆောင်လာပါတယ်။အခုဆိုရင်ထိုင်းဘဏ်တွေကငွေအဝင်ထွက်များတဲ့ဘဏ်အကောင့်တွေကိုစီစစ်တာပိတ်ပင်တာငွေတွေကဘယ်ကနေဝင်လာသလဲဆိုတဲ့အထောက်အထားတွေတောင်းတာတွေကိုပါလှုပ်ဆောင်လာပါတယ်။မကြာသေးခင်တုန်းကတော့ဘဏ်အကောင့်ထဲငွေဝင်ငွေထွက်များလို့ထိုင်းဘဏ်တွေကခေါ်ယူသတိပေးခံရမှုတွေလည်းရှိနေပါတယ်။လစဉ်သိန်းကနန်းနဲ့ငွေအဝင်ထွက်ရှိနေတဲ့အတွက်ငွေအဝင်လည်းပိတ်ပင်ခံရတယ်လို့နောက်ထပ်ဘဏ်အကောင့်တွေလည်းထပ်ဖွင့်လို့မရတဲ့အခြေအနေတောင်ဖြစ်ပေါ်ခဲ့ရတယ်ဆိုပြီးထိုင်းတောင်ပေါ်သားလက်မှတ်ကင်ဆောင်ထားတဲ့မြန်မာနိုင်ငံသားတဦးကလည်းအခုလိုပြောပါတယ်
။အဲ့လိုမျိုးငွေဝေဖက်ဖြစ်တဲ့ပုံမှာတော့သူကပြောလိုက်တာကတော့တခုကတော့ဒီပြောတာဒါမဆန့်ရှင်းတဲ့ငွေတွေပါလေအဲ့လိုမျိုးသူတို့တာတရားဖြစ်တာပေါ့နော်။အဲ့လိုမျိုးတော့ရှိတယ်။အဲ့ဒီတစ်ချက်တော့သူတို့ပြောတယ်။ဒါပေမဲ့ကျွန်တော်ကတော့သူတို့ပြောတယ်ကျွန်တော်ကအဲ့လိုမျိုးမဆန့်ရှင်းတဲ့ငွေလို့ကျွန်တော်ပြောတာကတော့ကျွန်တော်လက်ခံလို့မရဘူးလို့အဲ့ဒီကုန်တန်းလေးကျွန်တော်ပြောတာ
။
ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကဒီနိုင်ငံသားတို့ဘာလို့အဲ့လိုမျိုးလွဲတဲ့ငွေတွေပါလေအဲ့လိုမျိုးကျွန်တော်တို့လက်ခံပြီးတာပဲရှိတယ်ဒီသူတို့ကလက်မှတ်မရှိဘူးသူတို့ထောက်လို့မရဘူးနောက်တချို့တို့သွားလာမတက်လုံးမတက်လို့ရှိတယ်အဲ့ဒါကျွန်တော်တို့သူတို့အတိအမြင့်တွေပေးတာလည်းရှိတာပေါ့နော်အဲ့ဒါအဲ့ဒီပုံမှာကျွန်တော်တို့လုတ်လုတ်ပြလိုက်တာလို့အဲ့ဒါသူပြောတာအဲ့ဒီလိုမျိုးပြီးလို့မရဘူးအဲ့လိုမျိုးအဲ့ဒါဟိုစီမီစီကနဲ့မဟုတ်ဘူးနော်မကန့်ညီဘူးအဲ့ဒါပေါ့မွေဘူးအဲ့ဒါအဲ့လိုမျိုးလောက်ပြီးလို့မရဘူးပေါ့
လက်တလုံးမှာတော့သူ့ရဲ့ဘဏ်ကလစဉ်သိန်းကနန်းနဲ့ငွေဝင်ငွေထွက်ရှိနေတဲ့အတွက်နောက်ထပ်အဝင်တွေကိုပိတ်လိုက်ပြီးလက်ရှိရှိနေပြီးသားငွေတွေကိုလည်းပြောင်းတာထုတ်တာတွေပဲလုံဆောင်လို့ရတယ်လို့လည်းဆိုပါတယ်ဘဏ်အကောင့်ကိုငွေအဝင်လုံးလို့မရတဲ့အကြောင်းကိုလည်းဘဏ်ကပြောခဲ့တယ်လို့ဆိုပါတယ
်ကျူအဝင်တော့သူပိတ်လိုက်ပြီးတော့အဆက်တော့သူပြေးထွက်တယ်အဲ့လိုနောက်အကောင့်အသေးထပ်ပြုတ်လို့ရမလားအဲ့လိုမျိုးလည်းမေးကြည့်တော့သူပြောတော့မရတော့ဘူးနော်ဒီခေတ်ပဲဟုတ်တယ်ဗန်မှာအကောက်ပြခွင့်လုံးပဲချေရမလဲမရလို့ဆိုတော့တော့မရတော့လို့သူပြောတယ
်မြမစစ်ကောင်စီလက်ထက်လက်နက်တွေရောင်းချတဲ့ကိစ္စမှာထိုင်းဘဏ်တွေပါဝင်ပတ်သက်မှုရှိတယ်ဆိုတော့ဆွဆွဲချက်ကိုစုံစမ်းစစ်ဆေးဖို့ထိုင်းလွတ်တော်အမျိုးသားလူညုံရေးကော်မတီကလည်းဂရီကဝတ်ပြုထားတာတွေရှိပါတယ်ဒီကိစ္စတွေစုံစမ်းစစ်ဆေးရင်းနဲ့တာမန်အရက်သားတွေရဲ့ဘဏ်အကောင့်တွေကိုပါစီစစ်မှုတွေစတင်လှုပ်လာတာဖြစ်ပြီးတချို့ဘဏ်တွေကတော့ငွေဝင်ငွေထွက်များတဲ့သူတွေကိုခေါ်ယူပြီးစီးပွားရေးလုပ်ငန်းတွေရှိမရှိဝင်လာတဲ့ငွေတွေကဘယ်ကဝင်လာသလဲဆိုတာတွေဘယ်ကိုလွှဲပြောင်းပေးသလဲဆိုတာတွေကိုလည်းအထောက်အထားတွေပြဖို့အတွက်လှုပ်ဆောင်ခိုင်းခဲ့တယ်လို့လည်းစစ်ဆေးခံရတဲ့မြန်မာပြည်သားတွေကဆိုပါတယ်လက်နက်ရောင်းဝယ်ရာမှာစစ်ကောင်စီအုံပြုတဲ့သူရဲ့ဘဏ်တွေကိုစင်ကာပူကအရေးယူလိုက်ပြီးတဲ့နောက်ထိုင်းဘဏ်တွေကိုစစ်ကောင်စီကအုံပြုလာခဲ့တာဒေါ်လာတန်း120ထိရှိခဲ့တယ်ဆိုပြီးမစ္စတာအန်ဒရူးရဲ့အစီရင်ခံစာကဆိုပါတယ်အလုပ်အဖွဲ့ဟာစင်ကာပူလုတ်သွားတဲ့အချိန်လက်နက်ရောင်းဝယ်မှုမှာပါဝင်ပတ်သက်နေတဲ့ဘဏ်တွေပေါ်အရေးယူနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းမစ္စတာအန်ဒရူးကတော့ဇူလိုင်လကုန်ပိုင်းကပြောဆိုခဲ့ပါတယ်ရှင
်မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။ အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်ယူကရိန်းကိုမတော်မြင် American နဲ့စကြင်ပါတယ် American ရွေးကောက်ပွဲကာလအတွင်းမျောလင့်မထားတဲ့အပြောင်းလဲတွေအများကြီးရှိလာခဲ့ပါတယ်ဒီလိုအပြောင်းလဲများလာတဲ့ရွေးကောက်ပွဲကာလအတွင်းဆိုရှယ်မီဒီယာကိုအသုံးပြုပြီးကိုထောက်ခံတဲ့ကိုယ်စားလှယ်လောင်းအတွက်ဗီဒီယိုတွေလည်းအပြိုင်ဆိုင်တင်လိုက်ကြပါတယ်။ဒီနှစ်ထွင်းရဲ့သတင်းကိုကိုအောင်ကတင်ပြပေးထားပါတယ
်။ American သမ္မတရွေးကောက်ပွဲနီးကပ်လာတာနဲ့မျှလူမှုကွန်ရက်တွေမှာရွေးကောက်ပွဲနဲ့ပတ်သက်လို့အကြောင်းအရာပေါင်းစုံကိုကြဲကြဲလောင်လောင်ပြောဆိုဆွေးနွေးလာကြပါတယ်။ဒီလိုပြောဆိုရမှာကိုကိုနတ်ကက်လေဒီစ်နဲ့အစောရော Charlie XCX နာမည်စကလုံးတွေဟာရေပန်းစားလာပါတယ
် We're effectively run in this country.
CBS ရာကောင်းတဲ့ဘဝမှာမွေးလျော်နေပြီး Childless Cat Lady လို့ခေါ်တဲ့လူမပီသားတဲ့လူတွေက Democrat တွေ Corporate လုပ်ငန်းရှင်တထေးကြီးတွေကနေတဆင့်ဒီတိုင်းပြည်ကိုအုပ်ချုပ်နေကြပါတယ်အားလုံးကိုသူတို့လိုပဲစိတ်ပြတ်စရာကောင်းတဲ့ဘဝမှာနေရအောင်လုပ်နေပါတယ်
Republican ဒုသမရာလောင်း JD Vance က Democrat ချုပ်ကိုအခုလိုနှိမ်ချပြောဆိုတာကြောင့် Internet မှာတော့ကြောင်ပုံတွေနဲ့လောင်ကြောင်ပြောဆိုနေကြတဲ့ Video တွေပြက်နေပါတယ်နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton နဲ့ Hollywood ရုပ်ရှင်မင်းသမီး Jennifer Aniston တို့က Vance ကိုပြစ်ရင်ဝေဖန်ပြီးတော့သားသမီးမယူဘဲမိသားစုတံပိုးကို Democrat တွေကဆန့်ကျင်တယ်လို့ပြောဆိုရဟလွဲမှနေကြောင်းထောက်ပြပါရယ် JD Vance ဆယ်ကျော်သက်ငယ်စဉ်ကတည်းကဘဝကိုအတော်လေးရုန်းကန်လာခဲ့ရသူပါ Kamala Harris ကသူမိခင်ကပြောပြထားတဲ့စကားပုံတစ်ခုကိုအခုလိုပြန်ပြောင်းပြောပြပါရယ
် You think you just fell out of a coconut tree?
လူတယောက်ရဲ့ဘဝဟာ fell out of coconut tree အလိုလျောက်ဖြစ်တည်လာတာမဟုတ်ပါဘူးသူနေထိုင်ဖြတ်သန်းခြင်းလျာဝင်းကျင်ဒီမတိုင်ခင်မျိုးဆက်အတိုင်းဝိုင်းရဲ့အမှုအကျင့်တွေကိုဆက်ခံလာတာပါ
Republican တွေကလည်း Harris ရဲ့ကိုကပြောဆိုချက်နဲ့ပတ်သက်လို့လောင်ပြောင်းပါတယ် Harris ကိုထောက်ခံသူတွေကတော့သူ့ဘက်ကနေထောက်ခံကြောင်း Social Media မှာတင်ပါတယ်အထူးသဖြင့်ရွေးကောက်ပွဲမှာ Harris ဝင်ပြိုင်တော့မယ်ဆိုတဲ့နောက်ပိုင်း Pop the Chin ဆိုတော့ Charlie XCX က Kamala is Bread ဆိုတဲ့သူ့ရဲ့နောက်ဆုံးသချင်း Series နာမည်ကိုရေးတင်ပါတယ်ထူးခြားထက်မြက်တဲ့အမျိုးသမီးလို့လည်းအဓိပ္ပာယ်ကောက်ယူလို့ရပါတယ် Harris Message ရုံးရင်အခွဲကလည်း Harris ရဲ့ X လူမှုကွန်ရက်မှာတချင်းစီရီအယောင်ဖြစ်တဲ့အစိမ်းနူယောင်ပြောင်းပြီးတော့တင်ထားပါတယ် Harris ရဲ့စကပုံ Coconut Tree နဲ့ Charlie ရဲ့တချင်းတို့ရောဆက်ပြီးတော့လဲ Social Media မှာတခြားသူတွေကသူတို့ကြိုက်တဲ့ပုံစံနဲ့ပြန်တင်နေကြပါတယ်ရွေးကောက်ပွဲကာလမှာလူမှုကွန်ရက်မီဒီယာတွေရဲ့အခန်းကဏ္ဍကလည်းအင်မတန်အေးပါတာကိုအခုလိုတွေ့နေရတာပါခင်ဗျာ
အခုတော့ယူကရိန်းကိုကြည့်ကြအောင်ပါရုရှားကျူးကျော်စစ်ပဋိပက္ခကယူကရိန်းနိုင်ငံမှာကိုယ်ဝင်အငှားဆောင်ခိုင်းမှုနိုင်ငံတကာကဖောက်သည်တွေအများကြီးလာခဲ့ကြပါတယ်တင်းတင်းနဲ့စေနှုံရောတရားဥပဒေတွေပါရှိတာကြောင့်ယူကရိန်းအမျိုးသမီးတွေအငှားကိုဝင်လွယ်ပြီးမွေးပေးခဲ့တဲ့ကလေးကတနစ်ကိုထောင်နဲ့ချီရှိနေခဲ့တာပါလက်ရှိမှာစစ်ပွဲဖြစ်နေပြီးမြဲလဲနိုင်ငံခြားဖောက်သည်တွေကယူကရိန်းကိုလာနေဆဲဖြစ်ပါတယ် VOA သတင်းတော်မာရီယာပရုစ်ပေးပို့တဲ့သတင်းလွှာကိုမအီသန့်စင်တင်ဆက်ထားပါတယ်
ယူကရိန်းကိုရုရှားကျူးကျော်စစ်ထိုးတဲ့အချိန်မှာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကကန်ဒစ်ဂရန်ဂယ်လာရာနဲ့ဂျီအိုဗာနီဂယ်လာရာတို့ဇနီးမောင်နဲ့အတွက်ကလေးကိုယူကရိန်းအမျိုးသမီးကအငှားကိုဝင်လွှဲပေးထားတာဖြစ်ပါလိမ
့် It was very shocking at the same time because you wouldn't think it was like surreal you were just like well
အရန်အန်တော့တော်ပြီလူတွေကြောက်အောင်ရုရှားတွေကတမင်ပြောတာလားဆိုပြီးမယုံနိုင်ဖြစ်ခဲ့ပါတယ်
2020 မေလမှာသူတို့ရဲ့သားလေးဘေကီကင်းနဲ့မွေးလာခဲ့ပြီးတော့သူ့ကိုသွားခေါ်ဖို့မိဘတွေကဆစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံစီကိုလာခဲ့ကြပါတယ
် Motions really really truly poor
ရုံတုံးတဲ့နေရာကိုရောက်ပြီးကျွန်တော်ကလေးနဲ့ပထမဆုံးနေရာတဲ့ညမှာစိတ်ခံစားချက်တွေအရင်ပြင်းထန်ခဲ့ပါတယ်ကျွန်တော်ကလေးကအခက်ခဲမျိုးစုံကြားကနေမွေးဖွားလာရတဲ့အတွက်ကြောင့်ပါ
ကလေးမရကြတဲ့ဇနီးမောင်နှံတွေအတွက်အငှားကိုဝင်တဲ့ရှာဖို့ယူကရိန်းနိုင်ငံကိုသွားကြတာများပါတယ်2013ခုနှစ်တုန်းကချမှတ်ခဲ့တဲ့ယူကရိန်းဥပဒေအရ ကိုယ်တိုင်ကလေးမရတဲ့တရားဝင်လက်ထပ်ထားတဲ့အမျိုးသားအမျိုးသမီးဇနီးမောင်နဲ့ယူကရိန်းနိုင်ငံသားဖြစ်စီနိုင်ငံခြားသားဖြစ်စီသူတို့ကယူကရိန်းနိုင်ငံမှာအငှားကိုဝင်ဆောင်ရှာခွင့်ပေးထားပါလိမ့်။ဒီလိုရိုးရှင်းတဲ့ဥပဒေကြောင့်ယူကရိန်းနိုင်ငံမှာအငှားကိုဝင်တွေလာရှာတဲ့သူလည်းများကြပါလိမ့်။
Before that all happened, we did know that Ukraine.
ငါကိုဝင်ဆောင်မှုအတွက် Ukraine ကအကောင်းဆုံးပဲဆိုတာကိုစစ်ပွဲမတိုင်ခင်ကတည်းကသိထားတာပါ။အ
ငါကိုဝင်တဲ့တယောက်ဖြစ်ချင်နေဆိုရင်တော့အသက်25နှစ်ကနေ35နှစ်အရွယ်ကြားကျန်းမာတဲ့ကလေးတယောက်မွေးဖူးတဲ့အမျိုးသမီးတယောက်ဖြစ်ရပါမယ်။အငါကိုဝင်တဲ့နဲ့ဖိုက်ထဲကကလေးနဲ့ကမျိုးရိုးဗီဇာဆက်နွယ်မှုမရှိရပါဘူး။တရီတာရဲ့ဗီဇပစ္စည်းကမိဘနှစ်ယောက်ထဲကအနည်းဆုံးတစ်ယောက်နဲ့တူရမှာဖြစ်ပြီးတရီတာစတီကလေးကအငှားကိုဝင်သေးတဲ့မဆိုင်တော့ဘဲနဲ့မိဘတွေရဲ့တရားဝင်ကလေးဖြစ်သတ်မှတ်ထားပါလေ။လက်ရှိမှာစစ်ပွဲတွေဖြစ်နေပေမဲ့ယူကရိန်းနိုင်ငံမှာအငှားကိုဝင်သေးလာရှာတဲ့နိုင်ငံသားတွေကတော့များနေစေဖြစ်တဲ့အကြောင်းအဒေါ်နစ်ယူကရိန်းတရီအောင်စည်းကမ်းရဲ့မြောက်အမေရိကတိုက်ဆိုင်ရာအကြီးအကဲမာရီယာဖိစ်ကပြောပါလေ။
I'm not including the egg donation programs and others that
တောင်းလှူရမှုအစီအစဉ်နဲ့အငှားကိုဝင်ဆောင်မှုနဲ့ဆက်စပ်တဲ့တခြားကလေးတွေကိုထဲမတွက်ထားအောင်ဆိုရင်2023မှာကလေး108ယောက်အငှားကိုဝင်နဲ့မွေးခဲ့ပါတယ်။အခုလည်းအငှားကိုဝင်ဆောင်တာတွေအများကြီးဖြစ်နေပါသေးတယ်
။အငှားကိုဝင်တဲ့ရောကလေးတွေကိုပါကာကွယ်ဖို့အတွက်တင်းကျပ်တဲ့စည်းမျဉ်းစည်းကမ်းတွေချထားတာကြောင့်တစ်ခါအငှားကိုဝင်ဆောင်မှုတဲ့သူတွေကနောက်တစ်ခါထက်လို့ကြသေးတယ်ဆိုပြီးသူကပြောပါလိမ့်။ကယ်လီဖိုးနီးယားပြည်နယ်ကဇနီးမောင်နှံရဲ့ပထမကလေးကိုလွှဲခဲ့တဲ့အငှားကိုဝင်တဲ့ကနောက်ကလေးတယောက်ကိုလည်းထပ်ပြီးတော့အငှားကိုဝင်ဆောင်ပေးခဲ့ပါလေ
So we did it and
ကျွန်တော်တို့ထပ်လုပ်ဖြစ်ပြီးဒုတိယတစ်ခါလဲအရန်အစဉ်ပြေးခဲ့ပါတယ
်ဒီနေ့ပရိုမျိုးမှာနေတဲ့အမည်မဖော်လိုသူအသက်26နှစ်အရွယ်အမျိုးသမီးကအငှားကိုဝင်တစ်ခါဆောင်ခဲ့ပူပါလေရုရှားကျူးကျော်စစ်စပြီးတော့၈လလောက်အကြာ2022နှောင်းပိုင်းမှာအမေရိကန်မိဘတွေအတွက်အငှားကိုဝင်ဆောင်ပေးခဲ့ခြင်းတုန်းကပထမကိုဝင်ထက်စာရင်ပို့ပြီးတော့ခက်ခဲခဲ့တယ်လို့သူကပြောပါလေ
။ပောက်ကွဲမှုတွေကြောင့်တစ်ခါတလေခက်ခဲတာမှန်ပေမဲ့အခြေအနေတွေကိုကျမပြောင်းလဲအောင်လုပ်နိုင်လားလို့မေးပြီးတော့ကိုလုံးနိုင်တာမရှိတဲ့နောက်အတက်နိုင်ဆုံးတည်ငြိမ်အောင်စူးစမ်းနေထိုင်ဖို့ဆိုတဲ့အရေးအကြီးဆုံးဆုံးဖြတ်ချက်တစ်ခုချခဲ့ပါတယ်။
ယူကရိန်းနိုင်ငံမှာအငှားကိုဝင်တဲ့ရှာတဲ့နိုင်ငံသားစုံတွဲဥယေကစစ်ပွဲအစပိုင်းတုန်းကကျသွားခဲ့ပေမဲ့အခုစစ်ပွဲစပြီးနှစ်နှစ်ခွဲလောက်အကြာမှာဒီလုပ်ငန်းကပုံမှန်လိုပြန်ပြီးတော့ဖြစ်သွားပြီဖြစ်တဲ့အကြောင်းတရီအောင်စည်းကမ်းကမာရီယာဖိစ်ကပြောပါတယ်ရှင
်ဆက်လက်ပြီးတော့သတင်းအချက်လက်ကိုစစ်စစ်ကြည့်အောင်ပါ American B-52 ပုံကျဲလေယာဉ်တွေကရုရှားလေပိုင်နက်ကိုဝင်ရောက်ပြန်တမ်းဖို့လုပ်ပြီးမဲ့ရုရှားတိုက်လေယာဉ်တွေကတားဆီးလိုက်နိုင်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောကြတဲ့အကြောင်းပြည်ပြည်ပပသတင်းဌာနတွေမှာပါခဲ့ပါတယ်။ဒါမဟုတ်ပါဘူးလို့ဥရောပအခြေစိုက်အမေရိကန်လေတပ်ဌာနချုပ်ကပြောပါတယ်။အသေးစိတ်ကိုအချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာအခုလိုတင်ဆက်ထားပါတယ်ခင်ဗျာ။
အထိတ်ဒေတာကရုရှားလေပိုင်းနဲ့တဲ့ကိုအမေရိကန်ဗျူဟာမြောက်ပုံကျဲလေယာဉ်တွေဝင်လာမှာကိုရုရှားလေတဲ့တိုက်လေယာဉ်တွေတားဆီးခဲ့ရတယ်လို့ရုရှားကာဝေးဝန်ကြီးဌာနကမဟုတ်ဘဲပြောဆိုပါတယ်။ဇူလိုင်လ27ရက်နေ့က Telegram စာမျက်နှာမှာရုရှားနိုင်ငံသားရေးဝန်ကြီးဌာနကအမေရိကန်လေယာဉ်မြန်တွေကိုရုရှားနယ်နိမိတ်ထဲဝင်မလာအောင်ရုရှားတိုက်လေယာဉ်တွေကမောင်းထုတ်ခဲ့ရတယ်လဲဆိုတဲ့ဖြစ်ပျက်ပုံအစဉ်စဉ်ကိုဇက်ဆုံခင်ပြောရေးထားတာပါ။ရုရှားကာဝေးဝန်ကြီးဌာနကရုရှားတိုက်လေယာဉ်တွေချဉ်ခတ်သွားတဲ့အခါမှာအမေရိကန်ဗျူဟာမြောက်ဘုံးကျဲလေယာဉ်တွေဟာရုရှားပြည်အောင်စုနဲ့နမိတ်မြင်းကနေကားငယ်ကွေပြန်ကွေသွားပါတယ်လို့ပြောတာပါဒါမဟုတ်ပါဘူးအမေရိကန် B-52 Strato Fortress တာဝေးပြန်ဗျူဟာမြောက်ဘုံးကျဲလေယာဉ်နှစ်စင်းဟာရူမေးနီးယားနိုင်ငံမှာရှိတဲ့ပင်လယ်နဲ့ကမ်းရိုးတန်းလေတဲ့အခြေဆိုင်စခန်းကိုသွားတာဖြစ်ပါတယ်နိုင်ငံတကာရေပြင်ပေါ်ကနေပြန်တန်းခဲ့ပြီးတော့ရုရှားဂျက်လီယာဉ်တွေနဲ့တွေ့တော့လဲမူလ900လမ်းကြောင်းအတိုင်းဆက်လက်ပြန်တန်းပြီးတော့ခီးပန်းနိုင်ကိုတတ်မှတ်ချိန်ကရောက်ရှိတယ်လို့ဥရောပရှိအမေရိကန်လေတပ်ဖွဲ့ကဒီနေ့ထဲမှာပဲကြေညာချက်ထုတ်ပြန်ပါတယ်ရုရှားကအဖြစ်အပျက်ကိုတလွဲတွေပြောကြားထားတာတွေကပြည်ရင်းပြည်ပသတင်းတွေလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တာပါရုရှားရဲ့အဓိကရုပ်သံလိုင်းတစ်ကသူရဲ့သတင်းအစီအစဉ်တိုင်းကိုအဲ့ဒီသတင်းထိတ်တန့်တင်ပြီးတော့ကြေညာခဲ့ပါတယ်။သတင်းဖတ်ကြားသူကစာရွက်ကနေဖတ်ပြတော့ကာဝေးဝန်ကြီးဌာနမှအထူးသတင်းအမေရိကန်ဗျူဟာမြောက်ဘုံးကျဲလေယာဉ်တွေနေဆက်ကိုဝင်ရောက်လာမှုကနေကာကွယ်တားဆီးလိုက်နိုင်လို့ဖတ်ကြားကြေညာပါတယ်။ Hindustan Times သတင်းဌာနကလည်းပြည်သက်9တန်းရှိတဲ့သူရဲ့ YouTube စာမျက်နှာမှာအမေရိကန်ကရုရှားကိုစစ်ဖြစ်အောင်ရန်စနေလား ပူတင်ချက်လေရင်တွေအမေရိကန်လေရင်တွေပြန်ဆုပ်သွားအောင်လှုံ့ဆော်လို့ရင်းကောင်းစဉ်တက်ခဲ့ပါတယ်။ရုရှားအဖေလူမှုကွန်ရက်ဆာမျက်နှာတွေမှာလည်းအဲ့သတင်းမှားကြီးကိုလွတ်လပ်တဲ့သတင်းတောက်များဆိုပြီးနာမည်ထိုးထားတာအပါအဝင်အတိပြုသတင်းဖြစ်တယ်လို့ကြော်ညာပါတယ်။ရုရှားကအမေရိကန်အကျိုးစီးပွားရေးနဲ့ဥရောပကမဟာမိတ်တွေကိုအယုံကြည်မဲ့အောင်နဲ့အမေရိကန်ရဲ့နေတို့မဟာမိတ်တွေကြားစိတ်ဝမ်းကွဲအောင်သတင်းထုတ်ဖြန့်ချီမှုတွေကိုတဆိုင်မမတ်လှုံ့ဆော်နေတာဖြစ်ပါတယ်ရှင်
အခုတော့အပတ်စဉ်အစီအစဉ်တွေစပြီးနောက်ဆုံးသတင်းဆောင်ပါကိုပြောပြချင်ပါတယ်။ဂျပန်နိုင်ငံရဲ့အချိုကြီးနဲ့အဖျော်ယမကထုတ် Kirin Company ကြီးကအင်္ဂန်တထုတ်ပေးနိုင်တဲ့လျှက်စစ်ဇိုးတစ်မျိုးကိုတီထွင်လိုက်ပြီးမကြာခင်စတင်ရောင်းချတော့မှာပါ။စားမပါဘဲခပ်ပေါ်ပေါ်ချက်ထားတဲ့စားတောက်တွေကိုဒီဇိုးနဲ့စားတောက်တဲ့ခါမှာလူတွေရဲ့ရှာမအင်္ဂန်တကိုရရှိစေမှာဖြစ်လို့ကျန်းမာရေးအတွက်အကျိုးရှိစေမယ်လို့တီထွင်သူတွေကဆိုပါတယ်။ Rider သတင်းဆောင်ပါကိုခြေခံပြီးကိုညာဝင်းအောင်ကပြောပြထားပါတယ်။
အင်္ဂန်ဓာတ်ထုတ်ပေးတဲ့ဒီလျှက်စစ်ဇွန်ကစားစားသုံးမှုကိုရှော့ချပေးနိုင်ပြီးဂျမားရီအတွက်အကျိုးရှိစေမယ်လို့ဇွန်တီထွင်သူတွေကယုံကြည်နေတာပါဂျပန်ကီရင်ကုမ္ပဏီကြီးကအိမ်သုံးပစ္စည်းအဖြစ်တီထွင်လိုက်တဲ့ဒီဇွန်မှာလျှက်စစ်အပျော်စားလွှတ်ထားပြီးဒီဇွန်နဲ့စားတော့တဲ့အခါအပျော်တဲ့လျှက်စစ်လိုင်းတွေကနေလူရှာပေါ်မှာဆိုဒီယမ်အင်္ဂန်ဓာတ်မော်လီကျူးတွေစူးစီးပေးပြီးငန်တဲ့အရာသာကိုရရှိစေပါလေအလေးချိန်60ဂရမ်သာရှိပြီးလီသီယမ်ဓာတ်ခဲသုံးတဲ့ဒီဇွန်ကိုအားပြန်သွင်းပြီးသုံးလို့ရပါတယ်။မေဂျီတက္ကသိုလ်ကဗမောက္ခမီယာရှိတာဟိုမင်းနဲ့ကီရင်ကုမ္ပဏီတို့ပူးတွဲတီထွင်ခဲ့တာဖြစ်ပါတယ်။ဟိုသာဘတေဘိုင
်းအိကစကနအငန်တနဲတဲ့ဟင်းလျာတွေစားတော့ချိန်မှာဒီဇွန်ကလျက်စစ်စီးတဲ့နီးနဲ့စားသုံးသူရဲ့ရှာမှာငန်တဲ့အရာတာကိုဖြစ်ပေါ်စေပါတယ်။ဒါပေမဲ့တကယ်စားတက်ကိုထုတ်ပေးတာမျိုးတော့မဟုတ်ပါဘူး။ဒီဇွန်နဲ့ပါဇက်တဲ့ငုံပြီးစားနေချိန်မှာစားလိုမျိုးအငန်တထွက်ပေါ်နေလို့ပါ။
အင်္ဂန်ဓာတ်စားသုံးမှုလွန်ကဲရင်သွေးတိုးလေပြတ်ခြင်းနဲ့အခြားရောဂါဝေဒနာတွေရရှိနိုင်ပါတယ်။လက်ရှိမှာဂျပန်နိုင်ငံသားတဦးကပြင်းပြအဖြစ်တစ်နေ့ကို40ဂရမ်လောက်စားသုံးနေတာမို့အခုလိုလျှက်စစ်ဇွန်တီထွင်နိုင်တဲ့နည်းပညာကသိအရေးပါတယ်လို့ကီရင်ကုမ္ပဏီကဆိုပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတော့လူတဦးအနေနဲ့တစ်နေ့ကိုစား5ဂရမ်သာစားသုံးသင့်တယ်လို့အကြံပြုထားတာပါ။စားတိုးအားကြီးဟာကီရင်ကုမ္ပဏီရဲ့သူတွေသနာမှုတူဖြစ်ပါတယ်။ညွန်ချင်း全
体としてခြုံပြောရရင်တော့နေစဉ်စားသောက်မှုပုံစံကိုရုပ်တရက်ပြောင်းလဲပြဖို့ခက်ပေမဲ့ဂျပန်လူမျိုးတွေအင်္ဂန်နဲ့ရှော့စားဖို့လိုပါတယ်။စားတတ်ကိုရစေမဲ့ဒီဇွန်ကိုကျမတို့တီထွင်နိုင်တဲ့အတွက်လူတွေစားစားသောက်မှုရှော့ချနိုင်တယ်လို့နှောင်းမှာခပ်ပေါ့ပေါ့ချက်တဲ့အစားစာတွေနဲ့ပို့ပြီးတော့ရင်ပါလာမှာပါ
။စားတတ်ရစေမဲ့လျှက်စစ်ဇွန်တစ်ချောင်းကို129ဒေါ်လာဝန်းကျင်နဲ့အချောင်း200လောက်ဒီရပိုင်းနဲ့အွန်လိုင်းကတဆင့်ရောင်းချသွားဖို့ကီရင်ကုမ္ပဏီကစီစဉ်ထားပြီးဂျပန်လက်လီဆိုင်တွေကိုတော့ဇွန်လတဲ့အကန့်အသတ်နဲ့ရောင်းချပေးဖို့ရှိပါတယ်။ဒါပေမဲ့ဒီလိုလျှက်စစ်ဇွန်ဝယ်ယူသုံးဆွဲသူလာမယ့်5နှစ်အတွင်းတကမ္ဘာလုံးမှာလူတစ်သန်းလောက်ရှိလာနိုင်တယ်လို့ကုမ္ပဏီဘက်ကခန့်မှန်းထားပါတယ်။2025ခုနှစ်ထဲရောက်ရင်နိုင်ငံသားစည်းကွက်မှာစတင်ရောင်းချပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝဲအောင်ပါ
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ခုတော့အပတ်စဉ်အစီအစဉ်တွေစပါမယ်။စီးပွားရေးအကြောင်းမပြောမီမှာ interview နဲ့စကြင်ပါတယ်။ရှမ်းမြောက်ပတိပခတ်မှာဝါတာဖွဲ့ချောင်းဝင်လာတာကသူ့ရဲ့ဩဇာကိုပိုချက်ထွေးဖို့ဖြစ်ပြီးဒါကိုတရုတ်နိုင်ငံကဖွင့်ပြသလိုမြန်မာစစ်ကောင်စီကလည်းကျေးဇူးတရားတဲ့အနေထားမှာရှိက UWSA ဝါတာဖွဲ့ကຫນွေဦးဒေါ်လာရေးကာလအတွင်းအမျက်ထွက်ဆုံးဖြစ်တယ်လို့စစ်ရေးလေလာသူအမေရိကပေါ်မောက်ခတူကတုံ့တက်လိုက်ပါတယ်လက်ရှိအခြေအနေနဲ့ပတ်သက်လို့ Washington National War College နဲ့ George Shontek တို့ပေါ်မောက်ခဇာချရီအဘူဇာကိုကိုငင်းညာအေးကမေးမြန်းထားပါတယ်
UWSA United War State
UWSA WP တွေးစီးနေရတက်မတော်ရဲ့လှုပ်ရှားမှုတွေတွေ့လာရတယ်ဆိုတာပါလာရှုမှာသူတို့ရဲ့တက်လှုပ်ရှားမှုတွေရှိခဲ့ပါတယ်လာရှုကပြည်ပခဖြစ်နေတဲ့ဒေသတွေမှာဆိုရင်အရေးပါတဲ့နေမည်လို့ပြောလို့ရပါတယ်ဒါကအနာဂတ်မှာဒေသတွေအနာချိန်ခွင့်ရှာဘလို့တက်ရအောင်
How might this influence the overall balance of power in the region
This is fascinating you know the United War State Army has largely been neutral since the coup d'etat on February 1st 2020.
ဟုတ်ပါတယ်ဒါကစိတ်ဝင်စားစရာပါပဲ။ဝါပီသွေးစီညညရေးတက်မတော် UWSA က2022ခုနှစ် February လ1ရက်အာနာသိန်းချိန်ကလေးကအချိန်တော်တော်များများကြားနေခဲ့တာပါ။အာနာသိန်းနာကိုရှုံချတာမျိုးမလုပ်သလိုအတိုက်ခံဆိုရဖြစ်တဲ့မြို့သားညညရေးအစိုးရ NUG ကိုလည်းထောက်ခံတာမျိုးမလုပ်ပါဘူး။သူတို့ရရှိပြီးအနေထားကိုပဲဆက်ထိန်းထားကြပါတယ
်။the country largely being in civil war they were
ပြည်စစ်ထဲမှာမပါဘဲသူတို့ဘာသာနေပါတယ်ရှမ်းပြည်တောင်ပိုင်းနဲ့အလဲပိုင်းကတခြားဒေသတွေနဲ့ရှင်အေးချမ်းချမ်းရှိခဲ့ပါတယ်တဖက်မှာလည်းရှေ့တောင်အာရှဒေသတစ်ခုလုံးကိုစိတ်ကြွစည်းတွေတရားမဝင်မှုရေးစီဝါပမာဏစံချိန်တင်ဆက်လက်စီစဉ်ခွင့်ပြုထားတယ်လို့ကျွန်တော်ထင်ပါတယ်ဆိုလိုချင်တာကစီးပွားရေးကအရန်ကောင်းပါတယ်ဝါပြည်သွေးစီညီညွတ်တက်မတော်မှာကိုပိုင်လက်နက်ထုတ်လို့နိုင်စွမ်းရှိပါတယ်ဝါကမောင်ခူဈေးကွက်ကနေလက်နက်တွေကိုမြို့သားညီညွတ်ဆိုရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုရောင်းချနိုင်ပါတယ်။ဒါကြောင့်ဝါပြည်သူစုညီညွတ်တက်မတော်အတွက်ကပြီးခဲ့တဲ့၃နှစ်တာကာလမှာအင်မတန်ကောင်းပါတယ်။သူတို့အတွက်အရန်ကြိုးရှိပါတယ်။ခုသူတို့ဟာသူတို့ရဲ့အထူးအုပ်ချုပ်ရေးဒေသအပြင်ဘက်ကိုစထွက်ပြီးတော့ချက်ထွင်လာတာကိုကျွန်တော်မြင်နေရပါတယ်။ဒီလိုလုံးနိုင်မှုကိုလည်းစစ်ကောင်စီနဲ့တရုတ်နှစ်ဖက်လုံးကမီးစိမ်းပြခဲ့တယ်လို့ကျွန်တော်ထင်ပါတယ်။အခုရှမ်းပြည်မြောက်ပိုင်းကနေမီတော်တော်များများကိုညီနောင်မဟာမိတ်၃ဖွဲ့ကခြေကုပ်ယူလာနိုင်နေပြီးတော့တောင်ပိုင်းကိုလည်းဆက်လက်ပြီးတော့တွန်းလာမှာအပေါ်ဆိုရင်ချက်တွေရှိတယ်ထင်ပါတယ်။ဒါကဒေသအတွင်းမှာလူမျိုးစုတွေကြားတင်းမာမှုတွေဖြစ်လာနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ကိုကန် MNDA နဲ့တအန်း TNL တို့ကရှမ်းပြည်မှာလူနည်းစုတွေပါ။ဝါကလည်းရှမ်းကိုကိုစားမပြုနိုင်ပါဘူး။ဒါပေမဲ့သူတို့ကရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့အနီးကမဟာမိတ်အဖြစ်ရှိနေပါတယ်။ဒါကြောင့်ညီနောင်မဟာမိတ်၃ဖွဲ့ကရှေ့ကိုတိုးထက်တိုးလာနေတာကိုရပ်တန့်နိုင်ဖို့ဝါပီသွေးစီညီညီတက်မတော်ကမြို့ရီစီပို့ပြီးတော့ဝင်နေရယူလာမှာကိုမြင်လာနေရတယ်လို့ထင်ပါတယ်ကျွန်တော်ဆိုလိုချင်တာကဝါတက်ဖွဲ့ကညီတော်မဟာမိတ်၃ဖွဲ့ကိုစန့်ကျင်မဲ့ရန်သူလုံမယ်လို့ပြောချင်တာမဟုတ်ပါဘူးဒါပေမဲ့ဝါကအခွင့်ကောင်းယူတတ်သူတွေပါသူတို့ရဲ့ဩဇာအာဏာကိုချက်ထွင်ဖို့သူတို့ရဲ့နေမီအပြင်ဘက်ကိုထွက်လာနိုင်ဖို့ကအခုချိန်တွေကအခွင့်ကောင်းပါပဲဒါကိုတရုတ်ကလည်းသဘောတူလိုက်ပုံရပါတယ်ဒီချိန်တွေကိုစစ်ကောင်စီကလည်းတကယ်ကိုကျေးဇူးတင်နေပုံရပါတယ်တိုင်းသားဒေါ်လာရေးဖွဲ့တွေထဲမှာဝါကကိုကျူးအကြည့်ဆုံးဖြစ်ပါတယ်။ဒီ၃နှစ်တာကာလထဲမှာသူတို့ဟာအတော့ကိုအချိန်ကြီးအောင်လှုပ်လာနိုင်ပါတယ
်။ They are the most self-interested of all the ethnic resistance organizations. They've just done very well for themselves during this 3-year period.
They released a statement and calling for negotiation and then a dialogue.
Okay, တိတ်မကြာခင်တုန်းကပဲဝါတက်ဖွဲ့ကပြည်ခဖြစ်နေတဲ့အစုဖွဲ့တွေကြားညှိနှိုင်းဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်။သူတို့ရဲ့အဓိကရည်ရွယ်ချက်ကဘာလဲလဲ။တရုတ်နိုင်ငံလိုပဲဂျာဝင်ဖျံပြေးပေးတဲ့အခန်းကဏ္ဍကိုရယူဖို့အကျိုးစားလာတာလား။သူတို့ဒါမျိုးတကယ်လုပ်နိုင်လားဗျ။
Are they capable to do it?
They certainly have the ear of everyone. Again, they've positioned themselves so effectively.
ဝါကလူတိုင်းရဲ့အာယုံဆိုင်ခံရအစုအဖွဲ့တိုင်းနဲ့နားပေါက်နိုင်ပါတယ်။သူတို့ကသူတို့ကိုသူတို့အရေးပါအရာရောက်အောင်ကောင်းကောင်းနေရာယူထားနိုင်ပါတယ်။စစ်ကောင်စီကမြောက်ပိုင်းညီနောင်၃ဖွဲ့ကိုတားဆီးနိုင်ဖို့ဝါကိုလိုအပ်နေပါတယ်။ညီနောင်၃ဖွဲ့ဘက်ကလည်းဝါကိုလိုအပ်ပါတယ်။ဘာလို့လဲဆိုတော့ဝါကလက်နက်တွေထောက်ပံ့ပေးနေတာပါ။ဤနောက်သုံးဖွဲ့ကလည်းဝါပီသွေးစီညီညွတ်တက်မတော် UWSA ကိုသူတို့နဲ့အတူပူးပေါင်းလာဖို့အမြဲမျှော်လင့်နေတာပါ။ဒါကြောင့်ဤနောက်သုံးဖွဲ့က UWSA ခေါင်းဆောင်ပိုင်းကိုအမြဲစည်းရုံးနေတာပါ
။ China has always seen the UWSA as their most loyal and
တရုတ်နိုင်ငံကလည်း UWSA ကိုသူတို့ရဲ့တစ္ဆာအရှိဆုံးနဲ့နာခံမှုအရှိဆုံးမိဖက်အဖြစ်အမြဲရှုမြင်ထားပါတယ
်။ I think they are in a position where they
ဒါကြောင့်အခုချိန်မှာ UWSA ဝါကအပြစ်ခတ်ရစဲရေးကိုတောင်းဆိုနိုင်တဲ့အနေအထားမှာရှိနေတယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့ငြိမ်းချမ်းရေးဆွေးနွေးဖို့တောင်းဆိုတာကသူတို့အတွက်ဘာမှအရှုံးမရှိနိုင်ပါဘူး
။ Doesn't have to happen.
မနက်ကဖြစ်လာဖို့လည်းမလိုပါဘူး။တရုတ်ကရှေ့ကသွားနေတဲ့လမ်းကြောင်းကိုဝါကနောက်ကလိုက်ဖို့ကြိုးစားတယ်ဆိုတဲ့အတိအမှတ်ပြုမှုတောင်သူတို့ရအောင်မှာပါ။ချိန်ထဲမှာပဲတိုက်ပွဲတွေဆက်ဖြစ်နေရင်လည်းသူတို့ကဒါကိုထပ်ပြီးတော့ခွင့်ကောင်းယူအောင်မှာပါ။ဒုတိယဆိုသလိုအခုလာရှိုးမှာသူတို့ရဲ့ရှေ့ပြေးတက်တွေရောက်လာပါတယ်။ပြီးရင်ငင်းငင်းထင်းထင်းနဲ့တပ်ဖွဲ့ပုံစံမျိုးဒါမှမဟုတ်နောက်ဆုတ်ပေးရတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ရှေ့တိုးလာနေတဲ့ TNL နဲ့ MNDA တို့ဂျားမှာဂျားကန်လုတ်ပေးနိုင်ပါတယ
်။ Between the diminished number of junta troops and the advancing TNLA and MNDAA.
Let me go back to a little bit about China's role.
Okay, ku tiyo khan khan na a chang ne ne pyan pyo pya si. Saung chi li la le thui nai ngai da ka ne pi bin ga li la tung tat thui ga tiyo ha yukop wae chin ba bo strong si o phia pe ni ye lu so ja ba le. Let shi ngai ngai ya si lu a chi ne ne pribakha ri ja ba da ga blaw phit nai me mya.
Yeah, isn't it ironic that China, this incredibly authoritarian one-party government, is looking for elections as an off-ramp?
ဟုတ်ပါတယ်ဒါကစန့်ကျင်ဘက်အနေထားအတော်ကွာကြတဲ့ကိစ္စလို့ဆိုရပါမယ်အာနာရှင်တပါတီအစိုးရဖြစ်တဲ့တရုတ်နိုင်ငံကရွေးကောက်ပွဲတွေကိုထွက်ပေါက်လမ်းဖြစ်ပြောလာတာကအတော်ကိုကမောက်ကမောက်နိုင်ပါတယ်ကျွန်တော်ကထွက်ပေါက်လမ်းဆိုတဲ့စကားလုံးကိုအတော်အလေးထားပြီးတော့သုံးနှုန်းလိုက်တာပါတရုတ်နိုင်ငံဘက်ကအင်မတန်အမြင်ရှင်းပါတယ်သူတို့စစ်ကောင်စီကိုတန်တမာရေးရဘလို့ပဲပံ့ပိုးကူညီပေးနေစီရေးကူညီတွေပေးနေပါစေလက်နက်တွေရောင်းနေပါစေမြမတက်မတော်ကာကွယ်လုပ်ငန်းတွေမှာကပ္ပါစာစက်ရုံတွေမှာနှီးပညာရှင်တွေဘလောက်ပဲထားပေးနေပြီမဲ့စစ်ကောင်စီကဆုံးရှုံးမှုတွေရင်ဆိုင်နေရတာကိုတရုတ်ဘက်ကမြင်နေပါတယ်ဒါပေမဲ့တရုတ်ဘက်ကရှုမြင်တာကဘလောက်ပဲကင်တွယ်ရခတ်နေပြီမဲ့မကောင်းတဲ့မန်နက်ဆိုးပဲဖြစ်ဖြစ်ကိုနဲ့တိထားပြီးသားသူကိုဆက်ဆံရတာကမတိတဲ့လူထက်စာရင်ပိုကောင်းတယ်လို့တရုတ်ကယုံကြည်ယူဆထားမယ်လို့ထင်ပါတယ်တိုင်းပြည်တော်များများကလူတွေကလည်းမြန်မာနိုင်ငံရဲ့အနာဂတ်နိုင်ငံရေးစနစ်မှာတက်မတော်အတွက်အခမ်းအနားတစ်ခုကအမြဲရှိနေတယ်ဆိုပြီးတော့ရှုမြင်နေကြတော့မှာ2008ဖွဲ့စည်းပုံအခြေအနေမျိုးကိုပြန်မရောက်ဖို့တော့မျှော်လင့်ရတာပါပဲဆိုတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းအနားယူသွားမဲ့လမ်းကြောင်းကိုတရုတ်နိုင်ငံကကြည့်နေတယ်လို့ထင်ပါတယ်သူတို့ကိုဘေးဖယ်လိုက်ပြီးတော့ပုံမူလက်တွေ့ကြကြလုတ်တက်တဲ့စစ်ဗိုလ်ချုပ်အစုအဖွဲ့တစ်ခုကစစ်ကိုအဆုံးသတ်ပြီးတော့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဖြစ်တိုက်ခန့်တွေနဲ့ရွေးကောက်ပွဲလမ်းစဉ်ကိုရှာဖွေနေတယ်လို့ထင်ပါတယ
် Now how realistic is that
တဖက်မှာလည်းဒါကဘလောက်လက်တွေ့ကြလဲဆိုတာကြည့်အောင်ပါပထမဆုံးအနေနဲ့စစ်တပ်ကတိုင်းပြည်ရဲ့90ရာခိုင်နှုန်းအောက်ကိုပဲထိန်းချုပ်ထားနိုင်ပါတယ်ဒါကြောင့်ရွေးကောက်ပွဲကျင်းပရေးကနေရာချို့မှာသာလုပ်နိုင်ပါတယ်ဒီကြပေါ့နေရာတိုင်းမှာမလုပ်နိုင်ပါဘူးပြီးတော့တိုင်းရင်းသားဒေါ်လာရေးတက်တွေဒါမှမဟုတ် NUG မြို့သားညီညီဆိုရနဲ့ပြည်သူ့ကာကွယ်ရေးတက် PDF တွေကရွေးကောက်ပွဲတွေဖြစ်လာဖို့ခွင့်ပြုမှာမဟုတ်ပါဘူးသူရဲ့ညီမချက်ကစစ်တပ်ကိုအနိုင်ယူဖို့ပါ NUG ကအနာဂတ်မြန်မာနိုင်ငံမှာတက်မတော်အတွက်အခမ်းအခန္ဓာမရှိဘူးလို့ရှုမြင်ထားတာကိုကျွန်တော်တို့သတိပြုရပါလိမ့်မယ်နိုင်ငံရေးအရရောစီးပွားရေးအရရောစစ်တပ်ရဲ့ဖွဲ့စည်းပုံပါအခွင့်ထူးခံနေတာတွေကိုဖယ်ထုတ်ခြင်းပါလေစစ်တပ်ကတိုင်းပြည်ရဲ့နိုင်ငံရေးနဲ့စီးပွားရေးမှာလွှမ်းမိုးနေတဲ့အခိုင်အမာ institution အဖွဲ့အစည်းတစ်ခုအနေထားဖြစ်နေတာကိုခြေဖြတ်လိုပါတယ်ဒါကြောင့် NUG ဒါမှမဟုတ် PDF တွေကရွေးကောက်ပွဲအဖြစ်ခံမှာမဟုတ်ပါဘူးစစ်တပ်လုံးလုံးရှုံးနေတာကိုပဲလိုချင်ကြပါတယ်ဆိုတော့တရုတ်နိုင်ငံကမြန်မာမှာရွေးကောက်ပွဲလမ်းကြောင်းဖြစ်အောင်လုပ်ချင်နေတယ်ဆိုတာကိုတော့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ထွက်ပေါက်လမ်းကိုလိုချင်နေတယ်ဆိုတာသိပါတယ်ဒါပေမဲ့အဲ့လိုဖြစ်လာမယ်လို့တော့ကျွန်တော်မထင်ပါဘူးအဲ့လိုဖြစ်တဲ့လို့လည်းကျွန်တော်မထင်ပါဘူ
း But I don't think that they will ever get there and I don't think they should get there
ခုတော့လူမှုရှုခင်းကိုမကြည့်မိမှာစီးပွားရေးကိုကြည့်ကြအောင်ပါ2022ခုနှစ်ဆီယနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအတွင်းဘဏ်တွေကနေအငွေထုတ်ပေးနိုင်တာခက်ခဲလာပြီးတဲ့နောက်ဒီဂျစ်တယ်ငွေပေးချေမှုစနစ်ကိုပုံပြီးသုံးလာဖို့ဘိုးဘန်းကတွန်းအားပေးဆောင်ရွက်နေပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဒီဂျစ်တယ်ငွေပေးချေမှုစနစ်မှာလည်းငွေကြေးလွှဲပြောင်းထုတ်ယူရမှာအခန့်အသတ်တွေရှိနေပြန်ပါတယ်။မတ်သိန်ကြီးထိုက်ကဒီသတ္တပတ်စီးပွားရေးအစီအစဉ်မှာပြန်လည်ပြီးတင်ပြထားပါတယ်။
မြန်မာနိုင်ငံမှာ2022ခုနှစ်ဆီယနာသိမ့်ပြီးချိန်ကစလို့ဘဏ်တွေကနေငွေသာထုတ်ယူရရှိမှုအခက်အခဲဖြစ်ခဲ့ပြီးဘူဘန်းကငွေကြေးဆိုင်ရာမူဝါဒတွေညှဉ်းပန်းချက်တွေဇက်တိုက်ထုတ်လာခဲ့တာပါဒါပေမဲ့ဘဏ်လုပ်ငန်းရှင်တချို့ကိုစစ်ကောင်စီကခေါ်ယူစစ်ဆင်နေတဲ့သတင်းထွက်တဲ့ဇူလိုင်လအတွင်းမှာဘဏ်တွေကနေငွေသာထုတ်ပေးတာကိုထပ်ပြီးတော့ကန့်သတ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးဗဟိုဘဏ်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကဒီဂျစ်တယ်ငွေပေးချေမှုစနစ်ကိုပို့ပြီးတော့တွင်ကျဲလာအောင်လှုပ်ဆောင်နေကြောင်းပြောဆိုချက်ကိုနိုင်ငံပိုင်မြဝတီရုပ်တံကဇူလိုင်လ10ရက်နေ့မှာထုတ်လွှင့်ပါတယ
်ဗဟိုဘဏ်အနေနဲ့ပေါ့နော်ဒီအစိုးရရဲ့ဒီဂျစ်တယ်စီးပွားရေးကောင်ကျင်ပေါ်မှုကိုအထောက်ပံ့ဖြစ်ဖို့ဒီဂျစ်တယ်ငွေပေးချေမှုတွေကိုလေးပေးပြီးတော့ပေါ့နော်ပုံမူပြီးတော့လေးပေးကောင်ကျင်ပေါ်နေတာရှိပါတယ်နောက်ငွေရရှိမှန်ကန်မှုအစီအစဉ်တွေအတိုင်းလဲ digital platform တွေဟိုတည်ဆောက်နေတယ်ပေါ့။ဘဏ်ဒီဘက်ကလဲပါလဲဆိုရင် payment platform တွေကိုလက်ရှိမှာတည်ဆောက်နေပြီးတော့မှာအသုံးလဲအသုံးပြုနေတယ်။customer တွေအနေနဲ့လဲလက်ရှိမှာဒီ payment platform တွေပေါ်မှာအဆင်ပြေစွာဆောင်ရွက်ရလဲရှိပါတယ်။နိုင်ငံကနဲ့ရှင်ပြောရရင်တော့နိုင်ငံကငွေပေးချေမှုတွေမှာလဲဘဏ်ဒီကတစ်ဆင့်ဆောင်ရွက်နိုင်ဖို့ပေါ့လေ။ဘဏ်အနေနဲ့လဲလေးပေးဆောင်ရွက်ရရှိတယ်။
ဒီဂျစ်တယ်ငွေပေးချင်မှုနဲ့စီးပွားရေးလက်ပတ်မှုကတစိမ့်တစ်ပိုင်းတွင်းကျယ်ပြီးသားဖြစ်ပါတယ်။အထူးသဖြင့်အွန်လိုင်းကနေအရောင်းအဝယ်တွေမှာဒီဂျစ်တယ်ငွေပေးချင်မှုကိုအများဆုံးသုံးရတာဖြစ်ကြောင်းစီးပွားရေးလုပ်ငန်းရှင်တို့ကပြောပါတယ်။လုံခြုံရေးစိုးရိမ်ချက်ကြောင့်သူကအမည်မဖော်ဘဲ VOA ကိုအခုလိုပြောပါတယ်။
ကျွန်တော်ကနေရောင်းနေအွန်လိုင်းနေရောင်းနေဖြစ်တဲ့အတွက်ဒီအွန်လိုင်းပေးမနေပဲဆိုဟာရဖြစ်တယ်ကျွန်တော်မှရွေးစရာမရှိဘူး။အဲကြောင့်ကျွန်တော်ကလက်ခံတယ်ပေါ့။လက်ခံတဲ့အတွက်တော့အဆင်ပြေလို့ပြောလို့ရပါတယ
်။ဘောဘန်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကတော့ဘန်တွေကနေငွေလိုသလောက်ပြန်ထုတ်ပေးနေပြီးဒီဂျစ်တယ်ငွေပေးချင်မှုငွေကြေးလွှဲပြောင်းမှုမှာအကန့်အသတ်မရှိဘူးလို့ပြောပါတယ်
။ Special account ဆိုလို့ရှိရင်ငွေသားထည့်သွင်းတဲ့ပမာဏတိုင်းထုတ်ပြီးပြူထားတယ်ဒီတိုင်းလေးလက်ရှိဆောင်ရွက်နေတာဖြစ်ပါတယ်။ဒါပြင်လည်းငွေပေးချင်မှုတွေပြင်းပြစွာအဆင်ပြေနိုင်ဖို့ပေါ့လေ။စောစောကတိစောက်ထားတဲ့payment platform တွေပေါ်မှာ digital payment မူလနိုင်ဖြစ်တဲ့ electronic card တွေ now ဘဏ်တွေရဲ့ mobile ဘဏ်လုပ်ငန်း now mobile pay တွေ now internet ဘဏ်လုပ်ငန်းတွေ now mobile wallet တွေသုံးယူပြီးတော့ငွေလက်ပြောင်းပေးချေမှုတွေကိုလည်းဆောင်ရွက်နိုင်တာရှိပါတယ်။အဲတော့လက်ရှိမှာလည်းဒါကဒါအတော်လေးအဆင်ပြေပြီးဆောင်ရွက်နိုင်နေတာတွေ့ရပြီးတော့အဲဒီထက်တိုးချဲ့ပြီးတော့ဆောင်ရွက်နိုင်မှုလည်းစီစဉ်ထားပါလေ။
နိုင်ငံတကာဥပဒေအကျိုးဆောင်ကုမ္ပဏီတချို့ကဖော်ပြထားတဲ့မြန်မာဗဟိုဘဏ်ရဲ့ဇူလိုင်လ12ရက်နေ့တို့ဒီဂျစ်တယ်ငွေလဲပြောင်းမှုဆိုင်ရာပြင်ဆင်မှုအဖြစ်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဇော်မြင့်နိုင်လက်မှတ်နဲ့ထုတ်ထားတဲ့ဆိုတဲ့စာထဲမှာတော့ဒီဂျစ်တယ်ငွေပေးချေမှုမှာလူပုဂ္ဂိုလ်ချင်းလွှဲပြောင်းမှုကိုတရက်ကိုကျပ်ငွေ10သိန်းကနေအများဆုံးကျပ်သိန်း50လူပုဂ္ဂိုလ်ကနေလုပ်ငန်းကိုပေးချေမှုမှာတော့တနည်းကိုကျပ်ငွေ300အဖြစ်ပြင်ဆင်သတ်မှတ်ကြောင်းဖော်ပြထားပါတယ်။ငွေသားထွက်ယူနိုင်မှုပမာဏကိုကန့်သတ်ထားစေဖြစ်သလိုဒီဂျစ်တယ်ငွေချေလွှဲပြောင်းမှုမှာလည်းအကန့်အသတ်ရှိပါတယ်လို့လက်တုံးပြန်ခန့်ရမယ့်အရေးစိုးရိမ်ချက်ကြောင့်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က VOA ကိုအခုလိုပြောပြပါတယ
်။ကျွန်တော်တို့ထဲမှာတော့ campus set လေးတချို့ရှိရယ်။အရင်အကောင့်ခေါင်းမှန်းနေဒီစက်ကအကောင့်လွှဲလို့မရတာမျိုးပေါ့။အဲ့လိုမျိုးကန့်သတ်ထားတယ်။စက်ကအကောင့်နေအကောင့်ဟောင်းတော့လွှဲလို့ရတယ်ပေါ့။အဲ့လိုမျိုးတော့ကန့်သတ်ထားတာရှိရခဲ့တာ။ဒီ VOA ဆိုရင်30လဲလေ။အဲကျွန်တော်တို့အပြောင်းလဲလုပ်လို့ရတာမျိုးလေးပေါ့။အဲ့လိုမျိုးကြီးကန့်သတ်ထားတာရှိပါတယ်။
စီးပွားရေးသမားတွေအတွက်အဓိကအခက်အခဲကတော့ဘဏ်ကိုငွေသွင်းလို့လွှဲပေမဲ့ပြန်ထုတ်ဖို့ခက်ခဲတဲ့အချက်လို့လည်းပြောကြပါတယ်
။တကယ်တမ်းဆိုရင်တော့အများဆုံးအပြင်ကအရင်ကလေးက90ရာခိုင်နှုန်းလောက်က digital payment နဲ့သွားကြတာများတယ်။တကယ်လုပ်ငန်းကြီးတွေကပြီနော်။ဒါပေမဲ့လုပ်ငန်းငယ်လေးတွေကတော့ဒီစာ cash နဲ့ပဲသွားတာများတယ်ပေါ့နော်။ဒါကြောင့်တကယ်လို့ဒီကြေထားသွားရင်တော့ခဏပြောသလိုပေါ့။အဓိကထိခိုက်တာကငွေတွေပဲဖြစ်တဲ့အတွက်ပို့ပြီးမှထူညံတာပေါ့ဗျာ
။ဘောဘန်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကတော့လူထုအနေနဲ့ငွေသားထုတ်ယူမှုလျှော့ချချဖို့ထပ်ပြီးတော့တိုက်တွန်းပါတယ်။လက်ရှိမှာတော့တချို့ဘဏ်တွေကတစ်နှစ်ကိုချက်သိန်း200ထုတ်ပေးနေသလိုတချို့ဘဏ်တွေကတော့ချက်သိန်း100ထုတ်ပေးနေကြောင်းပြည်တွင်းစီးပွားရေးလုပ်ငန်းရှင်က VOA ကိုပြောပါတယ်
။ဒီတွက်ချက်လည်းတော့100တောင်မှ200ဘဏ်တစ်ဘဏ်နဲ့တစ်ဘဏ်မတူဘူးခင်ဗျ။အဲ့တော့ပမာဏကိုပြောရရင်လည်းခက်တာပေါ့နော်တကယ်လို့လုပ်ငန်းကြီးသမားတွေအတွက်ဆိုရင်တော့နည်းနည်းထိခိုက်မှာပေါ့နော်ကျွန်တော်တို့လုပ်ငန်းငယ်သမားကတော့သူတို့ထုတ်ပေးတဲ့ပမာဏနဲ့တော့သင့်ပြေပါတယ်ခင်ဗ
ျဒီဂျစ်တယ်စနစ်ငွေကြေးလွှဲပြောင်းမှုမှာလည်းပေးချေမှုကမခက်ခဲပေမဲ့နေရာတိုင်းမှာဒီဂျစ်တယ်ငွေပေးချေမှုကမတွင်ကျဲသေးတဲ့အခက်အခဲဖြစ်နေတာပါဒီဂျစ်တယ်စနစ်နဲ့ငွေကြေးလွှဲပြောင်းတာမှလည်းငွေသားထုတ်ယူတဲ့အခါမှာဒေတာအလိုက်ရာခိုင်နှုန်းနဲ့အခချင်းငွေပေးနေကြရတာပါအထူးသဖြင့်စစ်ဆောင်ရသူတွေအတွက်နေ့စဉ်စောက်ဝတ်နေရေးဖြည့်ရှင်ဖို့ငွေသားရှိဖို့လိုတယ်လို့စစ်ဆောင်တွေကပြောကြပါတယ်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်လိုဒေတာမှာတော့ငွေသားရှားပမှုနဲ့ရင်ဆိုင်နေရကြောင်းရခိုင်ဒေတာကန်တို့က VOE ကိုပြောကြပါတယ်online ငွေလွှဲတီကဒီငွေသွားထုတ်ယူတဲ့အခါမှာငွေ100ချက်ကို20ချက်တချို့ဒေသတွေမှာဆိုရင်23ချက်အထိပေးချရတာတွေရှိလာကြောင်းရခိုင်ဒေသခံတချို့ကပြောပါတယ်ရှင
်မတ်တိန်ထရဲ့စီးပွားရေးစီစဉ်မှာအခုတော့လူမှုရှုခင်းစီစဉ်ကိုဆက်ချင်ပါတယ်သဘာဝတောင်းအုပ်ထဲမှာပညာသင်ကြားနေရတယ်လို့မျိုးဖန်တီးထားတဲ့သဘာဝစာသင်ခန်းတစ်ခုရောင်းမျိုးမှာဖွင့်ထားပါတယ်တဘာဝနဲ့ထိတွေ့နိုင်မှုခက်ခဲတဲ့မျိုးပြတွေကကလေးတွေ tablet phone screen တွေရှိမှအချိန်ကုန်နေကြတဲ့ကလေးငယ်တွေအတွက်ဘလောက်အကျိုးရှိစေနိုင်ပါသလဲသ တဘာဝစာသင်ခန်းကိုတူထောင်သူမတ်မနွဲအေးကိုမဆုမြတ်မောင်ကမေးမြန်းထားပါတယ
်ခလေးငယ်လေးတွေကိုတဘာဝနဲ့ထိတွေ့မှုရှိအောင်လို့လေ့ကျင့်သင်ကြားပေးနေတဲ့တန်တန်းကြောင့်တစ်ခုရန်ကုန်မြို့လှိုင်မြို့နယ်မှာဖွင့်လှစ်ထားပါတယ်တစ်ပင်တက်တာကစားလို့ဒီတစ်သားနဲ့အယုတ်ကလေးတွေလှုပ်တာအပင်လေးတွေကိုစိုက်ပျိုးပြုစုတာအကောင်လေးတွေကိုရှာဖွေစူးစမ်းတာလိုမျိုးတဘာဝပတ်ဝန်းကျင်နဲ့ခလေးငယ်တွေမဆိုင်အောင်တခါတဘာဝသက်ရှိတွေကိုအလေးထားတတ်အောင်လို့သင်ကြားပေးနေတဲ့တန်တန်းကြောင့်ဖြစ်ပါတယ်ဒီတင်တန်းကျောင်းကနေကလေးငယ်တွေအတွက်တခြားဘလို့အကျိုးရှိနိုင်ပါတယ် Forest and Nature Classroom လို့နာမည်ပေးထားတဲ့တဘာဝစာသင်ခန်းကိုတည်ထောင်သူမတ်မာနွေအေးကိုမေးကြည့်ထားပါတယ
် Nature Classroom ဒီဖွင့်ရတဲ့ရည်ရွယ်ချက်ကတော့ဒီမြို့ပြမှာနေတဲ့ကလေးတွေတဘာဝပတ်ဝန်းကျင်နဲ့ထိတွေ့မှုနည်းလာတာပေါ့နော်နည်းလာတဲ့အခါမှာကျမတို့ကဒါကိုပြန်ပြီးတော့ reconnect ပြန်လုပ်ပေးခြင်းနဲ့ပေါ့ဆိုတဲ့အခါမှာကျမတို့ရန်ကုန်မြို့လယ်မှာပဲအင်းအားကနာမှာပဲဒီခြံလေးတွေ့ရပေါ့နော်ခြံလေးမှာတပင်းလေးအလုံးလောက်ပါတယ်နောက်တစ်ခါမြေကြီးကိုတူးပြီးတော့ကစားလို့ရမယ့်နေရာလှုပ်လှုပ်ရှားရှားပြပြလောလောကစားလို့ရမယ့်နေရာလေးကိုကျမတို့ဖန်တီးတာပေါ့နော်ဆိုတဲ့အခါမှာဒီဟာရဲ့ရည်ရွယ်ချက်ကကျတော့ကလေးတွေတကယ်ကိုဒီပန်းချံလည်းအများကြီးမရှိပေါ့နော်ရှိရပန်းချံတွေကလည်းဒီ traffic ကြောင့်တွားရတာခက်ခဲတယ်ဆိုတဲ့အခါမှာဒီထဲကိုရောက်လာတာနဲ့သူတို့ဒီတောအုပ်တဖွဲနေရာလေးတစ်ခုကိုရောက်လာပြီးတော့ဒီတဘာဝမှာပေါ့နော်သူတို့စိတ်ဝင်စားတာလေးစူးစမ်းပြီးတော့ပြန်ပြီးတော့ reconnect လုပ်ပြီးရတဲ့ဘောလေးပေါ့နော်ဆိုတော့ကျမတို့အသက်အရွယ်ကို mix age နဲ့လက်ခံပေးတယ်ပြီးရခါမှာကလေးတွေရဲ့စိတ်ဝင်စားမှုနောက်ကိုလိုက်ပြီးကျမတို့ဘေးရနေပြီးတော့ facilitate လုပ်ပေးတယ် supervision နဲ့တွားတယ်ပေါ့နော်ကလေးတွေရဲ့တဘာဝကဒီလှစ်လို့ရှာရှာကစားတယ်ပြီးတဲ့ခါမှာကျမတို့လိုမျိုးဟိုကျမတို့ဆိုအလုတ်ကများတယ်လीများတဲ့အခါမှာစိတ်ကလည်းများတယ်အဲဒီလူမှုဝင်ကျင်မှာပေါ့နော်နေတဲ့အခါမှာကလေးတွေကကြတော့ဒီ in the moment မှာပဲနေတာဆိုတဲ့အခါမှာသူပတ်ဝန်းကျင်မှာတွေ့ရတဲ့အရာတွေဒီဒီဒီကျောင်းမှာဆိုလို့ရှိရင်သူတို့အပင်ဆိုင်တဲ့နေရာမှာဆိုလို့ရှိရင်အကောင်လေးတွေရှိတာပေါ့နော်ကက်တာပီလာလိုမျိုးအကောင်လေးတွေသူတို့တွားတာနေအဲ့တော့သူတို့ကချက်ချင်းမြင်တယ်ကျမတို့ကတောင်းတောင်းဆိုလို့ရှိရင်ကြော်သွားတာပေါ့နော်သူတို့ရဲ့ attention ကကြတော့အရန်ကိုဘောဘလကမလအသေးစိတ်တယ်မြင်လွယ်တယ်ဆိုတဲ့အခါမှာသူအကောင်လေးတွေမြင်ပြီးဆိုမေးပြီပေါ့နော်ဆ ्याम မကြီးဒါကဘာလဲဘာကောင်လေးပေါ့နော်ကြိုက်တက်လာပေါ့ဆိုတဲ့အခါမှာကျမတို့ဝင်သွားပြီးကတ်တာပီလာဆိုလို့ရှိရင်ကတ်တာပီလာဆိုတာဒါလေးပြားလေးတော့မဟုတ်ပိုးပလန်လေးဖြစ်ဖို့အတွက်အတူတူဒီ channel ရှာကြည့်အောင်ဘာကောင်လေးပေါ့နော်ဆိုတဲ့အခါမှာကျမတို့အဲ့ပုံစံနဲ့ reconnect လုပ်ပေးတာပါသူတို့ကိုလေတဘာပဝင်းကျင်အကြောင်းကြီးကို lesson အနေနဲ့သင်တာမဟုတ်ဘဲနဲ့ဒီတဘာပဝင်းကျင်မှာသူတို့ကိုချပေးလိုက်တယ်ဒီပတ်ဝန်းကျင်လေးကိုသူတို့အလုံခြုံတဲ့ဒီ control supervision supervision နဲ့တွားလိုက်တဲ့အခါမှာသူတို့ဖြစ်ချင်တဲ့ဟာလေးကိုနောက်ကနေလိုက်ပြီးပံ့ပိုးပေးတယ်ပတ်ဝန်းကျင်မှာရှိတဲ့အရာလေးကိုစူးစမ်းလိုက်တယ်ကျမတို့အဖြေရှိရင်ပြောပေးတယ်အဖြေမရှိရင်လည်းအတူတူလေ့လာရတယ်ပေါ့နော်ဆိုတော့အခါမှာကလေးတွေရဲ့ခုခုသူသိချင်တာကိုသိလိုက်ရတဲ့အခါအလုပ်ချင်တာလုပ်လိုက်ရတဲ့အခါမှာသူရဲ့ဘာသာစကားစွမ်းရည်ရလည်းဟိုတာမန်ထက်ပို့ပြီးတော့ကောင်းတယ်ပေါ့နော်အပြူသဘောဆောင်တဲ့အပြူအမူတွေကစပို့ပြီးတော့တွေ့ရတယ်ပေါ့နော်ဆိုတော့စိတ်ဆိုးပြီးတော့သာထွက်တဲ့ဘာညာဆိုတာဒီပတ်ဝန်းကျင်မှာနေတယ်လှုပ်ရှားမှုများများလုံနိုင်တဲ့အခါမှာလေသူတို့ကျန်းမာရေးပေါ့နော်ခန္ဓာကိုယ်စိတ်ပန်းစင်ရကျန်းမာရေးအတွက်လည်းအများကြီးထောက်ကူပေးတာတွေ့ရတာလေဟုတ်ကဲ့
ဆိုတော့အခုဟိုရှင်းပြခဲ့တယ်လို့ဆိုရင်ပေါ့နော်ဒီကလေးတွေကိုတဘာဝနဲ့သူတို့ထိတွေ့စေပြီးတော့မှသူတို့ရဲ့ဘယ်လိုပြောမလဲတည်ခြင်းစိတ်တွေဟိုစူးစမ်းခြင်းစိတ်တွေဖြစ်စီတာကကလေးငယ်တွေရဲ့ဒီစိတ်ပိုင်းနဲ့ရုပ်ပိုင်းဟိုစွမ်းရည်တိုးတက်မှုအတွက်ကိုတော်တော်လေးအထောက်အကူပြုတယ်လို့ရှင်းပြခဲ့တယ်ပေါ့လေဆိုတော့ဒီတင်နန်းကိုလာတက်တဲ့ကလေးတွေကိုပေါ့နော်အခုလိုမျိုးဒီတဘာဝနဲ့ထိတွေ့အောင်လို့တင်ပေးတဲ့အတွက်ကိုသူတို့စီကနေပြီးတော့များဘယ်လိုမျိုးရလတ်ရမယ်လို့ရောမျှော်လင့်နိုင်ပါလဲရှင
့်သူတို့စီကရလတ်ရတယ်ဆိုတာထဲသူတို့ကြီးပြင်းလာတဲ့အခါမှာပေါ့နော်ဒီတဘာပဝင်းကျင်မှာကြီးပြင်းခွင့်ရတဲ့အခါမှာအဓိကသူတို့ကဟို resilient အကောင်လာတာပေါ့နော်စိတ်ပိုင်းရောရုပ်ပိုင်းရော
ခန္ဓာရည်ဆိုတာပိုကောင်းလာ
တယ်စံခံလာတယ်ဟုတ်တယ်အဲဆိုတဲ့အခါမှာပဝင်းကျင်တစ်ခုရောက်သွားတဲ့အခါမှာသူအဆင်ပြေအောင်ဒီပဝင်းကျင်နဲ့လိုက်ရောညီထွေဖြစ်အောင်နေနိုင်လာတယ်ပေါ့နော်အဓိကတော့ဒီလှုပ်လှုပ်ရှားရှားပြည့်ပြည့်လှော်လှကစားရတဲ့အခါမှာကျတော့သူတို့ကလေသူတို့ NDA ကိုလည်းကြုံမြင်လာနိုင်သလိုသူတို့ရဲ့ခန္ဓာကိုယ်ဖွံ့ဖြိုးမှုတွေကလည်းပို့ပြီးတော့စံခံလာတယ်ဆိုတဲ့အခါမှာအဲ့ဟာနဲ့တိုက်ရိုက်ချိန်တာက confidence လို့ self esteem လို့ပေါ့နော်သူတို့ကိုယ်တိုင်ယုံကြည်လာတယ်ငါလုံနိုင်တယ်ငါတက်နိုင်တယ်ပေါ့နော်ငါဒါတော့ဟိုဇွဲမလျှော်တမ်းလုပ်တယ်ဆိုတဲ့ဟာပေါ့နော်ဒီစိတ်ထဲကြံ့ခိုင်မှုလို့ကျမတို့ပြောလိုက်တဲ့အခါမှာ resilient လို့ပြောလိုက်တဲ့အခါမှာဒီအခက်ခဲတွေ့လာတဲ့အခါမှာသူတို့အခက်ခဲကိုရှင်းဆိုင်ဖြတ်ကျော်ပြီးတော့တခါရဲဟိုအခက်ခဲကနေယုံထွက်နိုင်တာပေါ့နော
်နောက်မေးချင်တာတစ်ခုကပေါ့နော်ဒီရန်ကုန်လိုမျိုးမြို့ပြမှာနေထိုင်ကြတဲ့ခေတ်တွေတော်တော်များများอ่ะဒီမြေကြီးပေါ်မှာကစားရတဲ့အတွေ့အကြုံတွေသိပြောတာမရကြတော့ပါဘူးဆိုတော့အဓိကတော့ဒါဟိုလူနေမှုပုံစံတွေပြောင်းလာတာလေအဓိကအကြောင်းပေါ့လေဆိုတော့တိုက်ခန်းနေနေကြရတဲ့ဒီကစားစရာကစားခွင့်နေရာလည်းတေချာမရှိတော့ဘူးလေဆိုတော့ဒီ false screen တွေ tablet screen တွေပေါ်မှာပဲ
ဟိုအချိန်ကုန်တာများလာရဲ့ဆိုတော့အဲ့လိုကလေးမျိုးတွေကိုဒီသစ်ပင်နဲ့မြေကြီးတွေရဲ့အရေးပါမှုပေါ့နော်တည်ရှိသဘောပေါက်အောင်ဘယ်လိုမျိုးလုပ်တင်တယ်လို့ရောအမမနွေအနေနဲ့အကြံပြုချင်ပါလိမ့်ရှင်
ဟုတ်ကဲ့ဟိုဒီကလေးတွေကိုများများအပြင်ထုတ်ပေးဖို့လိုတာပေါ့နော်ဆိုတော့အပြင်ထုတ်တဲ့နေရာမှာလေတနေ့ကိုတနေရာထုတ်တယ်ဆိုတာထဲသူသွားနေကြနေရာလေးပေါ့နော်သူတကယ်ဒီပတ်ဝန်းကျင်လေးနဲ့ရင်းနှီးမှုရအောင်ဒီပတ်ဝန်းကျင်လေးမှာလုံခြုံလာအောင်အဲဒီပတ်ဝန်းကျင်လေးကိုသွားပြီးတော့စိတ်လုကိုလို့ဟိုစူးစမ်းနိုင်အောင်ပေါ့နော်ဆိုတဲ့နေရာမှာကျမတို့နေရာလေးတသက်မှတ်မှတ်ရှိရမယ်ပေါ့နော်ပြီးလို့ရှိရင်အတူသွားတဲ့သူလေးတွေဥပမာပေပေမေမေကတငယ်ချင်းနေရှိရဆိုလို့ရှိရင်သူတို့ရဲ့သားသမီးတွေနဲ့အတူတူသွားတာပုံမှန်လေး regular လုပ်ပေးလို့ရှိရင်အဲ့ဒီဟာကဟိုအများကြီးကလေးတွေကိုအကျိုးဖြစ်စေရပေါ့နော်ဒီလိုမျိုး forest school ကိုပို့ဖို့အတွက်ခက်ခဲရှိရဆိုရင်တော့အိမ်မှာအလိုလေးတွေလုပ်ပေးလို့ရတယ်။သွားနေကြနေရတသက်မှတ်မှတ်လေးနဲ့တစ်ပတ်တစ်ချိန်ပေါ့နော်တနင်္လာဆိုတနင်္လာအတူတူသွားကြတာလိုမျိုးလေးလုပ်ပေးလို့ရပါတယ်
ဒီကလေးတွေကိုပေါ့နော်အခုလိုမျိုးဒီသဘာဝနဲ့ရင်းနှီးစေအောင်လို့ဟိုသင်ပြပေးနိုင်ဖို့အတွက်ကဒီမန်မန်ရဲကိုယ်တိုင်ကလည်း UK မှာဟိုဒီဘာသာရပ်ကိုလေ့လာသင်ကြားခဲ့တယ်လို့သိထားပါတယ်ဆိုတော့အဲ့ဒီအတွေ့အကြုံကိုလည်းရှင်းပြပေးပါရှင့
်ဟုတ်ကဲ့ဟို Forest School ကိုဆက်ရောက်တာကဒီကျောင်းမှာ Forest School တီးသန့်ဒီ run เนี่ยဟို London ရဲ့ပထမအဦးဆုံး outdoor nursery ပေါ့เนาะ fully outdoor nursery မှာအလုပ်လုပ်ရင်းနဲ့ forest school ဘက်ကိုရောက်တာပေါ့ဒီအကြောင်းကနေပြီးတော့သင်တန်းအနေနဲ့တက်ရမယ်ဆိုတဲ့အခါမှာလေသင်တန်းတက်ရင်းနဲ့ forest school ဘက်ကိုအလုပ်ဖြစ်တာပေါ့เนาะဆိုတော့ဒီအလုပ်မှာလုပ်ရင်းပဲတည်ယူရတဲ့သဘောပါသင်တန်းကတော့တွားရတယ်လက်တွေ့တွေရော theory ဘိုင်းတွေရောဒီ play theory လိုမျိုးအများကြီးရောလေ့လာရတယ်ပေါ့เนาะဒါပေမဲ့တကယ်တမ်းတကယ်တမ်းအများကြီးလေ့လာခွင့်ရခဲ့တာကအခြားဆရာဆရာမတွေပြီးတဲ့အခါမှာကလေးတွေဒီ setting မှာရှိရသူတွေအားလုံးကလေအတူတူအဲ့တော့ထဲမှာတွားရင်တွားရင်သူတို့စီကပဲအများကြီးပြန်ပြီးတော့လေ့လာခွင့်ရခဲ့တာပေါ့နော်အဲနောက်ပိုင်းမှာ2021နောက်ပိုင်းမှာအခြား alternative method တွေဖြစ်တဲ့ water နဲ့ဒီ class ကိုဆက်ပြီးတော့လေ့လာဖြစ်တာပေါ့နော်ဆိုတော့ nature classroom ကိုလည်းအဲ့ပုံစံလေးနဲ့ပြန်ပြီးတော့ဖန်တီးထားတာပေါ့ forest school water big class အဲ့ထဲမှာကောင်းလို့ရရာတွေကိုယ့်ရဲ့ရည်ကြီးမှုနဲ့တင့်တော်မဲ့ဟာတွေကိုပြန်ရွေးပြီးတော့ဖန်တီးထားတဲ့သဘောပါဟုတ်ကဲ့
ရန်ကုန်မြို့လှိုင်မြို့နယ်မှာဖွင့်လှစ်ထားတဲ့ဒီ forest and nature classroom တဘာဝစာသင်ခန်းကိုတည်ထောင်သူမတ်မာနွေအေးဖြစ်ပါတယ်ရှင်ကလေးငယ်တွေကိုအခုလိုမျိုးဒီတဘာဝနဲ့ရင်းနှီးထိတွေ့စီတာကသူတို့ရဲ့ဒီရုပ်ပိုင်းစိတ်ပိုင်းစွမ်းရည်တွေကိုတိုးတက်စေရုံမကဘဲနဲ့သူတို့ရဲ့စိတ်အေးချမ်းတည်ငြိမ်မှုရဖို့အတွက်ကိုလည်းအများကြီးအထောက်အကူဖြစ်တယ်လို့ပြောပါရရှင်။ကျွန်မစုမြတ်မောင်ပါ
။ streaming တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ cloud တစ်ချက်နှိမ့်လိုက်ရုံနဲ့ streaming တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ကလောက်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ကထုတ်လွှင့်ထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VUE website မှာလည်းဖတ်ရှုနိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအရှေ့လယ်ပိုင်းဒေသတင်းမာမှုအခြေအနေတွေနဲ့ပတ်သက်ပြီးအမျိုးသားလုံခြုံရေးအကြံပေးအဖွဲ့နဲ့ရောဂျော်ဒန်ဘီယင်အဗ်ဒူလာနဲ့ပါတနင်္လာနေ့ကဆွေးနွေးခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကလည်းအီရန်နဲ့သူ့ရဲ့လက်ဝေကအဖွဲ့တွေကအစ္စရေးကိုတံပြန်တိုက်ခိုက်လာခဲ့ရင်စတူလက်တော့ပြန်သွားမယ်လို့သတိပေးပြောဆိုလိုက်ပါတယ်။အီရန်နိုင်ငံဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကတော့ဒေသတွင်းတင်းမာမှုတွေတိုးလာအောင်လုပ်မှာမဟုတ်ဘူးလို့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံတော်လုံခြုံရေးကောင်စီရဲ့အတွင်းမှုဆာဂေးရှိုဂူဟာနိုင်ငံဆက်ဆံရေးနဲ့နိုင်ငံတကာရေးရာတွေကိုဆွေးနွေးပွဲအတွက်အီရန်နိုင်ငံမျိုးတော်တီဟရန်ကိုတနင်္လာနေ့မှာပဲရောက်ရှိသွားခဲ့တယ်လို့အီရန်ဆွေးနွေးပွဲ RNA သတင်းကကြေညာပါတယ်။အီရန်အစ္စလာမစ်တော်လှန်ရေးအဆောင်တပ် IRGC ရဲ့စေဦးကြီးချုပ်လည်းဖြစ်နိုင်ငံတော်လုံခြုံရေးကောင်စီရဲ့အတွင်းမှုလည်းဖြစ်တဲ့ရေဒတ်ဘိုချုပ်အလီအက်ဘာအမာဒီယန်နဲ့ဆာဂေးရှိုဂူတို့တွေ့ဆုံခဲ့ကြတာကိုလည်းအီရန်ဆိုရသတင်းအေဂျင်စီနောက်တစ်ခုဖြစ်တဲ့ Noah News ကထုတ်လွှင့်ပြသခဲ့ပါတယ်။ရုရှားဆိုရပိုင်းသတ်တဲ့ RIA Novosti သတင်းအေဂျင်စီတို့ကလည်းစာရေးချုပ်ကအီရန်သမ္မတ Mossad Present Kia နဲ့ရောအီရန်စီးဦးစီးချုပ် Mohammad Bagheri နဲ့ပါတွေ့ဆုံမှုရှိတယ်လို့ဆိုပါတယ်။ American ဒုတိယသမ္မတ Kamala Harris ကသူနဲ့တူရွေးကောက်ပွဲဝင်ရောက်ရှင်းပြမဲ့ဒုသမ္မတလောင်းတွေကိုရွေးချယ်နေတာမှာ Pennsylvania ပြည်နယ်အုပ်ချုပ်ရေးမှူး Josh Shapiro နဲ့ Minnesota ပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စတန်ဦးရာကြံတယ်လို့သတင်းရင်းမြစ်၃ခုကိုကိုကပ်ပြီးရိုက်တာသတင်းမှာရေးခဲ့ပါတယ်ခင်ဗျာ ခုတော့အစီအစဉ်ကိုအဆုံးသတ်ပြန်စီဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လို့ရေးမှုကတိမ်မတိမ်ကြီးထိုက်ပါ VOA ရုပ်သံရဲ့မနေ့ပိုင်းအစီအစဉ်ကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါလေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကျမ်းမာချမ်းသာဘေးရာဒုက္ခဝေးကွာကြပြီးဆန္ဒဘဝအထပ်တူမြတ်သစ်ဖြစ်ကြပါစေလို့ဆုတောင်းအပ်ပါတယ်ကျွန်တော်တမောင်သားမှာ